Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကပြကြပါသေးခင်ဗျာ။ VOA အမေရိကန်သားရဲ့2022ခုနှစ်ဇူလိုင်လ17ရက်တနင်္လာနေ့မနေ့ကအစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ24/50/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့အခုစတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကအစည်းအဝေးတွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ
်။မင်္ဂလာမနေ့ကပါရှင်။မြန်မာနိုင်ငံဒီမိုကရေစီပြန်လည်ဖော်ဆောင်ရေးတရုတ်နဲ့အာဆီယံကဖိအားပေးဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကမြို့တစ်ခုကအဆောက်အုံတစ်ခုကိုရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်လို့အနည်းဆုံးလူ15ဦးသေဆုံးပြီးတော့နောက်ထပ်နေသားစဉ်လောက်အပြိုပြက်ပုံအောင်ပိတ်မိနေနိုင်တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားနိုင်ငံကိုအစင်မြင့်ချက်တိုက်လေရင်တွေပေးပို့လိုက်ပြီးရပ်ပိုင်အကြမ်းမှာပဲမြောက်ကိုရီးယားကတနင်္ဂနွေနေ့မှာလက်နက်ကြီးတွေပစ်ခတ်ပြီးတော့စီရေလှည့်ကျင်ခဲ့ပုံရတယ်လို့တောင်ကိုရီးယားကပြောပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်။
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့အဖိနှိတ်ခံပြည်သူတွေအတွက်စစ်ကောင်စီတာဝန်ယူမှုရှိရေးနိုင်ငံတကာမှာတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဘလင်ကန်ကပြောကြားလိုက်ပါတယ်အဲ့လိုသတင်းတွေတင်ပြပြီးတဲ့အခါမှာတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာစစ်ကောင်စီရဲ့ပြည်သူတွေအပေါ်ဖိနှိပ်မှုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြစ်တင်ရှုံချခဲ့တယ်လို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့နဲ့အရှေ့တောင်အာရှနိုင်ငံတွေကဝိုင်းဝန်းဖိအားပေးဖို့မနစ်ကရထားတဲ့အာဆီယံဘုံသဘောတူညီမှုအတိုင်းလှုပ်ဆောင်ဖို့တနင်္ဂနွေနေ့ကတိုက်တွန်းပြောကြားလိုက်ပါတယ်
။ In Burma but I think it's also incumbent upon China and in China's interests to see
မြန်မာနိုင်ငံမှာစစ်တပ်ကအကြမ်းဖက်ပြီးတော့အာဏာသိမ်းယူမှုမတိုင်ခင်ကလိုအခြေအနေမျိုးပြန်ရောက်ဖို့တရုတ်နိုင်ငံကဘလောက်စိတ်ဝင်စားမှုရှိတယ်ဆိုတာနဲ့မြန်မာနိုင်ငံဒီမိုကရေစီပြန်လည်ဖော်ဆောင်ရေးအတွက်တရုတ်မှာတာဝန်ရှိပါတယ်လို့ဝန်ကြီးဘလင်ကင်ကထိုင်းနိုင်ငံဘန်ကောက်မြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကမြန်မာအရေးဝိုင်းဝန်းအဖြေရှာနိုင်ဖို့မနစ်ကပဲဘုံသဘောတူညီမှု9ရက်ချမှတ်နိုင်ခဲ့ပေမဲ့အပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေမတွေ့ရဘူးလို့လည်းထောက်ပြသွားပါတယ်စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်ငူကြီးမင်းအောင်လိုင်ကိုယ်တိုင်ပါဝင်သဘောတူလက်မှတ်ရေးခဲ့တဲ့အာဆီယံဘုံသဘောတူညီမှု9ရက်မှာအကြံဖက်မှုတွေချက်ချင်းရပ်ဖို့နဲ့တက်ဆိုင်သူအားလုံးပါဝင်တဲ့ဆွေးနွေးပွဲစတင်ဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်မြန်မာစစ်ကောင်စီကသူ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိအောင်အကြံဖက်မှုရပ်တန့်ပြီးတော့အကျဉ်းသားတွေလွှတ်ပေးအောင်အာဆီယံအသင်းကြီးကဆက်လက်ဖိအားပေးဖို့လဲဝန်ကြီးပလင်ကန်ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်ထိုင်းနိုင်ငံအပါအဝင်အာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းကမြန်မာအရေးတိုက်တွန်းနေပေမဲ့အပြုသဘောဆောင်တဲ့ဖြစ်ထွန်းမှုတွေမတွေ့ရဘဲမြန်မာပြည်သူတွေဆက်လက်ဖိနှိပ်ခံရပြီးတော့အတိုက်ခံတွေအလုံးနိပါအချင်းချထားတာတချို့နိုင်ငံကထွက်ပြေးတချို့နိုင်ငံတွေစီထွက်ပြေးတင်းရှောင်နေရတာတွေကိုမြင်တွေ့နေရတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ဆက်မှုအရာကြီးနိုင်ငံ20 G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးတက်ရောက်ခဲ့တဲ့ဝန်ကြီးဘလင်ကန်ကဒီကနေ့တနင်္လာနေ့မှာပဲဂျပန်နိုင်ငံကိုခရီးဆက်မှာဖြစ်ပါတယ
်ယူကရိန်းနိုင်ငံအရှေ့ဘက်ချမ်းချာစစ်ပြားမြို့က9ရက်အဆောက်အုံကိုတနင်္ဂနွေနေ့မှာရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်တာကြောင့်အနည်းဆုံးလူ15ဦးသေဆုံးပြီးနောက်ထပ်နှစ်ဒါဇင်လောက်အပြိုပြက်ပုံအောင်ပိတ်မိနေနိုင်တယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်။ပိတ်မိသူတွေကယ်တင်ရေးကိုလည်းလှုံ့ဆော်နေကြပါတယ်။ရုရှားတပ်တွေကတော့ယူကရိန်းစစ်ပယ်ဆိုင်ရာနေရာတွေကိုသာပိတ်မှတ်ထားတယ်လို့ပြောနေပေမဲ့စနေနေ့ညဒုံးကျည်နဲ့တိုက်ခိုက်မှုကပြီးခဲ့တဲ့သတင်းပတ်အတွင်းနောက်ဆုံးတိုက်ခိုက်မှုဖြစ်ပြီးအရသာအမြောက်အများသေဆုံးခဲ့ရတာပါ။အနည်းဆုံးလူ19ဦးသေဆုံးစေခဲ့တဲ့ဇွန်လနှောင်းပိုင်းခရမန်ချွတ်မြို့ကဇေးဝယ်စင်တာတိုက်ခိုက်မှုနဲ့တောင်ပိုင်းအိုဒဆာမြို့အပန်းဖြေရိတ်သားကိုဒီလာဇန်တိုက်ခိုက်မှုတွေအပြီးအခုချာစစ်ပယာကိုတိုက်ခိုက်မှုဖြစ်လာပါပါဒီမြို့မှာရုရှားတပ်တွေအဓိကပစ်မှတ်ထားတဲ့ကရာမာတော့ဖ်မြို့ရဲ့အရှေ့တောင်ဘက်ကီလိုမီတာ20အကွာမှာရှိပါတယ်လူဟန်ဒေသကိုရုရှားတို့သိမ်းပိုက်နိုင်ခဲ့ကြောင်းကြေညာပြီးနောက်ဒွန်နက်စ်ဒေသဘက်ကိုဥတီဖိပြီးတော့တိုက်လာပါပါယူကရိန်းအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာရုရှားကဒုံးကျည်တွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တယ်လို့စနေနေ့ကရုရှားဘက်ကသတင်းထုတ်ပြန်ထားပါတယ်
တရီရာဖြတ်ချခွင့်လိုအပ်နေသူတွေလှလမ်းမိနိုင်ဖို့ပြည်ထောင်စုအစိုးရရဲ့ရင်းမြစ်တွေသုံးစွဲနိုင်အောင်ပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်ဖို့စဉ်းစားနေကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့လည်းသမ္မတအင်ဂျီရောကတော့ထောက်ကောင်းတဲ့ရွေးချယ်မှုမဟုတ်ဘူးလို့ပြောပါတယ်။အမေရိကန်နိုင်ငံမှာတရီရာဖြတ်ချခွင့်ကို1993ခုနှစ်ကလေးကတရားဝင်ခွင့်ပြုထားရကအဲ့ဒီပြဋ္ဌာန်းချက်ကိုအမြင့်ဆုံးတရားရုံးရဲ့ပြီးခဲ့တဲ့လမှာတားမြစ်လိုက်တဲ့အပေါ်နိုင်ငံတော်ဆန့်ကျင်ဆန္ဒပြနေကြတဲ့သူတွေကိုလည်းသမ္မတဘိုင်ဒန်ကအမှားစကားပြောကြားခဲ့ပါတယ်။ဆက်ပြီးတော့ဆန္ဒထုတ်ဖော်ကြပါ၊ကိုပြောချင်တဲ့အချက်ကိုကြားအောင်ဆက်လုပ်ပါ၊ဒါသိကိုအရေးကြီးပါတယ်လို့သူရဲ့ဇာတိဒယ်လဝဲမြို့မှာရုံးပရက်အနားယူနေတဲ့သမ္မတဘိုင်ဒန်ကတင်းထောက်တွေကတဆင့်ဆန္ဒပြသူတွေကိုပြောဆိုခဲ့တာပါ။အမြင့်ဆုံးတရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရီတာဖြတ်ချခွင့်ကိုတားမြစ်ပိတ်ပင်လိုက်တဲ့ပြည်နယ်ပေါင်းတရာစင်ကျော်အထိရောက်လာပြတာဖြစ်ပေမဲ့ပြည်နယ်ရဲ့ဆုံးဖြတ်ချက်အပေါ်ဖိအားပေးနိုင်တဲ့အာဏာသူ့မှာမရှိဘူးလို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။အမျိုးသမီးတွေရဲ့အခွင့်အရေးအတွက်သူ့အစိုးရအဖွဲ့ကအတော်ကြိုးပမ်းလုပ်ကိုင်ခဲ့တာမှာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်ဖို့လည်းထည့်သွင်းစဉ်းစားနေပါတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုအရေးပေါ်အခြေအနေထုတ်ပြန်ချက်ကတရားဝင်မှုရှိမရှိဆိုတာနဲ့ထိရောက်မှုရှိမရှိဆိုတဲ့အပေါ်သမ္မတအင်မီရိုရဲ့အရာရှိတွေရဲ့မေးခွန်းတွေထွက်ပေါ်လာပြီးဒီကိစ္စတရားရေးအရာစိန်ခေါ်ချက်တွေနဲ့ကျင်းတည်ရင်ဆိုင်ရနိုင်တယ်လို့လည်းထောက်ပြနေကြတာဖြစ်ပါတယ်။
ဆော်ဒီအာရေဗျနိုင်ငံနဲ့တရားဝင်တန်တမန်ဆက်ဆံရေးထူထောင်သွားမယ်လို့မျှော်လင့်ထားကြောင်းအစ္စရေးဝန်ကြီးချုပ်ကတင်းငွေနေနေမှာပြောကြားလိုက်ပါတယ်။ဒီအပိုင်းနဲ့အစ္စရေးနဲ့ဆော်ဒီနိုင်ငံတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်အလဲအပတ်ရောက်မလာခင်အခုလို့ပြောဆိုလိုက်တာပါ။အစ္စရေးနဲ့ဆော်ဒီနိုင်ငံတို့ဟာအခုချိန်ထိတရားဝင်တန်တမန်ဆက်ဆံရေးလမ်းကြောင်းမရှိပေမဲ့ဒေသတွင်းဘုံရန်သူဖြစ်တဲ့အီရန်နဲ့ပတ်သက်လာရင်တော့လုံခြုံရေးအရလျှို့ဝှက်စွာပူးပေါင်းဆောင်ရွက်မှုတွေရှိခဲ့တာပါ။ဣသရေလလူသီးထင်ရှားတန်တမာရေးထူထောင်လို့တဲ့လက်တဆုပ်စာသောအာရဗ်နိုင်ငံတွေထဲမှာဆော်ဒီနိုင်ငံလည်းပါဝင်ပါတယ်မိမိတို့ယဉ်သေးငယ်တွေရဲ့အနာဂတ်သမိုင်းကိုပြောင်းလဲပစ်နိုင်ဖို့အတွက်ဒေသတွင်းနိုင်ငံတွေအနေနဲ့ဣသရေလနဲ့ဆက်ဆံရေးထူထောင်ကြဖို့မိမိတို့ဘက်ကလမ်းဖွင့်ထားတယ်ဆိုပြီးဣသရေလဝန်ကြီးချုပ်ယာယာလာပစ်ကအစိုးရအဖွဲ့အစည်းအဝေးမှာပြောပါတယ်အမေရိကန်ရဲ့ဂျားဝင်စစ်ဆက်ပေးမှုအရ2020နှောင်းပိုင်းမှာ UAE Bahrain Sudanမော်ရိုကိုနိုင်ငံနေနဲ့အစ္စရေးကြားပုံမှန်တန်တမာရေးဆက်ဆံမှုထူထောင်ခဲ့တာပါအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့၃ရက်ကြာအာရဗ်ခီးစဉ်အတွင်းအစ္စရေးနိုင်ငံကိုဗုဒ္ဓဟူးနေ့ရောက်ရှိလာမှာဖြစ်ပြီးဂျော်ဒန်အနောက်ဘက်ကန်ကပါလက်စတိုင်းတောင်ဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံဖို့ရှိပါတယ်ခင်ဗျာ
အမေရိကန်နိုင်ငံမှာမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 8.13 MHz ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာရဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုကတောင်ကိုရီးယားနိုင်ငံကိုအစင်မြင့်ချက်လက်တိုက်လီရင်တွေပေးပို့လိုက်ပြီးရပ်ပိုင်အချက်မှာပဲမြောက်ကိုရီးယားနိုင်ငံကတနင်္ဂနွေနေ့မှာလက်နက်ကြီးတွေပစ်ခတ်ပြီးတော့စီရင်လက်ကျင့်ခဲ့ပုံရတယ်လို့တောင်ကိုရီးယားကပြောပါတယ်။နှစ်နိုင်ငံပူးရဲစီရင်လက်ကျင့်ဖို့အတွက်အမေရိကန်ကတောင်ကိုရီးယားကိုချက်တိုက်လီရင်တွေပေးပို့ခဲ့တာပါ။မြောက်ကိုရီးယားဖက်ကပြစ်လို့လိုက်တယ်လို့ယူဆရတဲ့လက်နက်သွားရလမ်းကြောင်းအတော်များများတနင်္ဂနွေနေ့ခင်းပိုင်းမှာထောက်လန်းမိခဲ့တယ်လို့တောင်ကိုရီးယားပူးရဲစစ်ဦးစီးများအဖွဲ့ချုပ်အကြီးအကဲရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့အနုကပ်ပူးပေါင်းဆောင်နေတဲ့တောင်ကိုရီးယားစစ်ဘက်ကလည်းအမြဲအစဉ်သင့်ပြင်ထားပါတယ်လို့ပြောထားပါတယ်။နိုင်ငံအနောက်ကန်ယူရန်ရဲ့မြောက်ဖက်ပိုင်းကနေလက်နက်ကြီးတွေပြစ်လို့ခဲ့ပုံရတယ်လို့တောင်ကိုရီးယားသမ္မတအင်တော်ယုံကပြောပါတယ်။နိုင်ငံတော်လုံခြုံရေးဌာနညွှန်ကြားရေးမှူးကင်ဆုံဟန်ကလည်းတောင်ကိုရီးယားစစ်ဘက်ရဲ့အသင့်နေထားပြင်ဆင်ဆောင်ရွက်မှုတွေကိုလေ့လာဆန်းစစ်ခဲ့တယ်လို့မြောက်ကိုရီးယားဘက်ကလက်နက်တွေထပ်ပြီးတော့ပြစ်လို့နိုင်ခြင်းရှိနေတဲ့အပေါ်အနီးကပ်ဆောင်ကျင်နေတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားကဒီနှစ်ထဲမှာလည်းလက်နက်အတော်များများထူးထူးခြားခြားပြစ်လို့ခဲ့တာပါ။ဒီထဲမှာနျူကလ িয়ার ထိပ်ဖို့တတ်ဆင်နိုင်တဲ့မီဇိုင်းတုံးတွေအပြင်အမေရိကန်နိုင်ငံကိုရောမဟာမိတ်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံအထိရောက်အောင်ပြစ်လို့နိုင်တဲ့တာဝေးပစ်ဒုံးလက်နက်တွေလည်းပါဝင်ပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်တို့နောင်ဆွေးနွေးဖြစ်တဲ့အခါသူ့အပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေဖြေလျှော့ပေးရင်းနဲ့လုံခြုံရေးအမခံချက်အတွက်အပေးယူလုပ်နိုင်အောင်မြောက်ကိုရီးယားကလက်နက်နည်းပညာတွေအစီအမြင့်ဖို့ကြိုးပမ်းနေတာဖြစ်တယ်လို့ကျွမ်းကျင်သူတချို့ကသုံးသပ်ပါတယ်
။ဂျပန်နိုင်ငံမှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းရေးတွက်ပြီးသမျှမဲဆင်းနေရဂျင်းမင်းတိုးလို့ခေါ်တဲ့လက်ရှိအာဏာရ LDP ပါတီကအထက်လွှတ်တော်မှာလုံလောက်တဲ့နေရာအများစုကိုအနိုင်ရထားပါတယ်။နာရာမြို့မှာတောက်ကြနေကမဲဆွယ်စည်းရုံးနေတော့ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေတနက်နေ့လှုပ်ကြံခံရပြီးနောက်တနင်္ဂနွေနေ့ကျင်းပတဲ့အထက်လွှတ်တော်ရွေးကောက်ပွဲအတွက်ဂျပန်ပြည်သူတွေမဲယုံကိုသွားပြီးမဲပေးခဲ့ကြပါပါ။ LDP ပါတီဌာနချုပ်မှာအနိုင်ရကိုယ်စားလှယ်စည်းရင်းတွေမကြေညာခင်မှာ ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီရာဦးဆောင်ပြီးကြာဆုံးသွားတဲ့ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေအတွက်ဝန်နေခြင်းအထိမ်းအမှတ်ဖြစ်တမနစ်ငြိမ်သက်အလေးပြုခဲ့ကြပါတယ်အထက်လွှတ်တော်မှ LDP ကိုယ်စားလှယ်အများစုအနိုင်ရတာကိုကြည့်ရင်ရှင်ဇိုအာဘေလှုပ်ကြံခံရတဲ့အပေါ်တနာဆာနာစိတ်နဲ့ပေးတဲ့မဲအီအတွက်များခဲ့ပုံရတယ်လို့သုံးသပ်ကြပါတယ်။တနင်္ဂနွေရွေးကောက်ပွဲဟာလွတ်လပ်စွာပြောဆိုခွင့်နဲ့အကြမ်းဖက်လို့ရကြောင်းဒီမိုကရေစီနောက်ပြန်ဆုတ်မသွားသင့်ဘူးဆိုတာကိုနိုင်ငံရေးခေါင်းဆောင်တွေအလေးထားရမယ်ဆိုတဲ့အသွင်ကိုဆောင်စီတယ်လို့ဆိုပါတယ်ခင်ဗျာ
။တိရီလင်ကသမရနဲ့ဝဉ္ကြီးချုပ်တို့ရာဒုကနှုတ်ထွက်တဲ့အချိန်တည်းမျိုးတော့ကိုလံပေါ်မှာရှိတဲ့သမရအင်တော်နဲ့ဝဉ္ကြီးချုပ်နဲ့အင်တွေကိုဆက်လက်သိမ့်ပိုက်ထားမယ်လို့စနပြသူတွေကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။နိုင်ငံတော်ဝန်လာရနဲ့ချီစီပေါ်ရဲ့အကြံရိုက်နေတဲ့အပေါ်ပြည်သူတွေစိတ်ဆိုးသောသားထွက်နေကြချိန်မှာပဲကိုလံပေါ်မြို့တော်ကသမရကိုတာဘာယာရာဂျာပတ်စကာရဲ့အင်တော်ကိုထောင်နဲ့ချီတဲ့စနပြသူတွေကစနေနေ့မှာဝင်ရောက်စီးနင်းခဲ့ကြပြီးဝဉ္ကြီးချုပ်ရန်နယ်ဝီကရီစင်ဟီအင်ကိုလည်းမိရှုခဲ့တာပါ။သမရနဲ့ဝဉ္ကြီးချုပ်တို့နှစ်ဦးစလုံးနှုတ်ထွက်ပေးဖို့အတူတူသဘောတူထားပါတယ်။အနာလွယ်ပြောင်းမှုအဆင်ပြေချုံမွေစေရဲ့အတွက်ဇူလိုင်လ23ရက်နေ့မှာရာထူးကဆင်မမယ်လို့သမရကလွှတ်တော်ဥက္ကဋ္ဌကိုပြောထားပါတယ်။ဒါပေမဲ့ဆန္ဒပြပြည်သူတွေကတော့ချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုနေကြတာလည်းဖြစ်ပါတယ်
။တနင်္ဂနွေကကျင်းပခဲ့တဲ့ Wimbledon Tennis အမျိုးသားတူဦးချင်းဖိုင်နယ်ပွဲမှာဆာဗီးယားနိုင်ငံသား Djokovic ကဩစတြေးလျနိုင်ငံသား Grace of ကို 4-6, 6-3, 6-4, 6-6 နဲ့အနိုင်ရသွားပြီး Wimbledon Champion ဆုကို9ကြိမ်မြောက်ဆုကူးသွားပါတယ်။အသက်35နှစ်ရှိပြီဖြစ်တဲ့ Djokovic ကဒီ Wimbledon ပြိုင်ပွဲမှာ4နှစ်ဆက်တိုက်ရှုံးပွဲမရှိ28ပွဲလုံးအနိုင်ရခဲ့တာပါ Wimbledon မှာအခုလိုဘိုးဆွဲသွားတာကြောင့် Grand Slam Champion ဆုကို21ကြိမ်မြောက်ရရှိသွားတာလည်းဖြစ်ပါတယ်အသက်28နှစ်အရွယ်ရှိတဲ့ Kyrgios ကတော့ Grand Slam ပြိုင်ပွဲမှာပထမအဦးဆုံးဘောလူပွဲတက်လာသူဖြစ်ပါတယ်အမျိုးသားဘက်မှာတော့ Spain နိုင်ငံမှာ Spain ကနာမည်ကျော်Rafael Nadal ကဒီ Grand Slam Champion ကို22ကြိမ်နဲ့အများဆုံးစုရရှိထားပြီး Djokovic က21ကြိမ်နဲ့ဒုတိယ Switzerland က Roger Federer ကအကြိမ်20နဲ့တတိယအများဆုံးရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ တင်းလာနေမနေခင်ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုနားလောင်တဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုကျွန်တော်တို့အရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှသတင်းစာရှင်းလင်းပွဲတစ်ခုနဲ့ပတ်သက်တဲ့အကြောင်းကိုအရင်တင်ပြခြင်းပါတယ်မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့အစိုးရကတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့အမေရိကန်နဲ့အတူအခြားနိုင်ငံတွေမှာပါတာဝန်ရှိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုလိုက်ပါတယ်အမေရိကန်အစိုးရကမြန်မာလူငယ်ခေါင်းဆောင်တွေရဲ့အတန်ကိုနားထောင်နေတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းထောက်ခံနေပါတယ်လို့ပြောဆိုလိုက်တာပါတိုင်းနိုင်ငံဗန်ကောက်မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့ဝန်ကြီးဘလင်ကန်ရဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့ဒေါခင်ဆိုးဝင်းကဒီအကြောင်းတွေကိုပြောပြမှာဖြစ်ပါတယ်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့တဲ့ G20 ဆက်မှုထိပ်သီးနိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကအပြန်ထိုင်းနိုင်ငံကိုရောက်ရှိနေတာဖြစ်ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာအပါအဝင်ထိုင်းတာဝန်ရှိသူတွေနဲ့တနိုင်ငံပူးပေါင်းဆောင်ရွက်ရေးဆွေးနွေးကြရမှာမြမအရေးထက်တဲ့ဝန်ကြီးဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ထိုင်းနိုင်ငံအပါအဝင်အာဆီယံရှေ့တောင်အရှနိုင်ငံတွေကမြမအရေးတွန်းအားပေးနေတဲ့ဒီသဘောဆောင်တဲ့ချစ်ထွန်းမှုတွေမတွေ့ရဘဲမြမပြည်သူတွေကိုဆက်လက်ပြစ်နှိပ်နေပြီးအတိုက်ခံတွေအလုံးကြီးပါကိုကျင်းချထားတာဒါမှမဟုတ်အချို့နိုင်ငံကနေထွက်ပြေးတိမ်းရှောင်နေရတာတွေကိုမြင်တွေ့နေရသေးပါပဲလို့မင်းဇီဘလင်ကင်ကအခုပြောဆိုလိုက်ပါတယ
် And we continue to see a terrible humanitarian situation exacerbated by the fact that the regime is not delivering
ဆစ်ဆိုရကပြည်သူတွေရဲ့လိုအပ်နေတာတွေကိုမဖြည့်ဆည်းနိုင်တဲ့အတွက်အင်မတန်ဆိုးဝါးလာတဲ့လူမှုဒုက္ခတွေနဲ့ရင်ဆိုင်နေရတာကိုကျွန်တော်တို့တွေ့မြင်နေရဆဲဖြစ်ပါတယ်။မြန်မာပြည်တွင်းအကြမ်းဖက်ဖိနှိပ်မှုတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုလက်ခံဖို့ထိုင်းနိုင်ငံမှာလည်းဝင်ပိနေတာတွေ့ရပါတယ
်။ထိုင်းနိုင်ငံခီးစဉ်အတွင်းထိုင်းနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံစဉ်မှာနေကြာဖြတ်ကျော်ပြီးမြန်မာပြည်သူတွေအတွက်လူမှုရေးစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အမေရိကန်နဲ့ထိုင်းနိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးချဲ့အကောင့်ထဲပို့သွားမယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ ထိုင်းနိုင်ငံလိုအင်းနီးချင်းနိုင်ငံကအမေရိကန်နဲ့ပူးပေါင်းပြီးမြန်မာဒုက္ခသည်တွေကိုဖိမကူညီနေသလိုနိုင်ငံအလုံးအနေနဲ့လည်းစစ်အစိုးရဖိနှိပ်နေတာတွေကိုပြက်ပြက်သားသားထောက်ပြပြောဆိုမှုတာဝန်ရှိတယ်လို့အခုလိုထောက်ပြလိုက်ပါတယ
် But look at this point I think a few things one all countries have to continue to speak clearly about what the regime is doing
ဒီချိန်မှာစစ်အစိုးရဘာတွေလုပ်နေတယ်လဲဆက်ပြီးတော့ဖြစ်ပွားနေတဲ့ရဲဆက်ဆက်ဖိနှိပ်နှိပ်ကွပ်နေတာတွေနဲ့ပတ်သက်ပြီးတော့နိုင်ငံအားလုံးကပြည့်ပြည့်သားသားဆက်လက်ထုတ်ဖော်ပြောဆိုရပါလိမ့်မယ်။မြန်မာပြည်သူတွေကိုဖိနှိပ်နေတဲ့စစ်အစိုးရတာဝန်ခံမှုရှိလာအောင်ဖိအားပေးဖို့ကျွန်တော်တို့မှလိုက်နာရမယ့်ဝတ္တရားရှိပါတယ်
။မြန်မာနိုင်ငံဒီမိုကရေစီလမ်းမှာမို့ပြောင်းရောက်နိုင်ဖို့အမေရိကန်ပြည်အောင်စုအနေနဲ့တခြားနိုင်ငံတွေနဲ့အတူဖိအားမှုရှိအောင်ဆက်လက်ဖိအားပေးတာတွေပုံမှန်ဆောင်ရွက်နေတယ်လို့လည်းပြောဆိုပါတယ်။ဝင်းဂျီအန်တိုနီဘလင်ကင်ရဲ့ထိုင်းနိုင်ငံခီးစဉ်အတွင်းမှာမြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူလူငယ်ခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကမ္ဘာလုံးကယူကရိန်းနဲ့ရုရှားစစ်ပွဲကိုအာရုံစိုက်နေကြပြီးမြန်မာအရေးကိုလည်းအမေရိကန်ကမေ့မထားပဲမျက်ခြေမပြတ်အာရုံစိုက်နေပြီးတော့လူငယ်တွေရဲ့သဘောထားအမြင်တွေကိုသိရှိနိုင်ဖို့အတွက်အခုလိုတွေ့ဆုံဆွေးနွေးတာလို့ဝင်းဂျီဘလင်ကင်ကရှင်းပြပါတယ်။ဒီပကတွေကြောင့်အိုးအိမ်ဆုံးခွာတိတ်ဆောင်နေရသူဒုက္ခတွေတန်းကျော်အတွက်စာနာမှုကူညီတွေတိုက်ရိုက်ပေးနိုင်ရင်းနဲ့ပတ်သက်လို့စစ်ကောင်စီရဲ့ဆက်ဖွဲ့မှုတွေကြောင့်ထိရောက်မှုမရှိတဲ့သာရကတွေနဲ့တကွလူငယ်တွေကတင်ပြခဲ့တယ်လို့လူငယ်ခေါင်းဆောင်တူအဖြစ်သူကိုတန့်စင်က VOA ကိုပြောပါတယ
်အထောက်အပံ့တွေကိုထိုင်းဆိုရအိန္ဒိယဆိုရတခြားဘော်ဒါဆိုရနဲ့တိတက်ပို့ပြီးတော့ပေါ့နော်humanitarian corridor ခေါ်တာပေါ့တဲ့အာဆီယံမလုပ်ပေးနိုင်တဲ့ဟာမျိုးပေါ့ဒါပေမဲ့နိုင်ငံတကာနိုင်ငံချင်းစီကိုဒီ United States အနေနဲ့ဟိုအထောက်ပံ့ကိုပေးနိုင်ဖို့တခြားအနေဖွဲ့တွေနဲ့ကူညီပေးနိုင်ဖို့ကျွန်တော်အားရရဲ့အလေးထားပြီးတော့ပြောဖြစ်တယ
် American ပြည်အောင်စုအနေနဲ့မြန်မာနိုင်ငံဒီမိုကရေစီလက်မှတ်ပေါ်ပြန်ရောက်အောင်ချင့်ကပ်တဲ့နေရာမှာ reactive တုံ့ပြန်လာတဲ့ proactive အရင်လက်တွေထိရောက်စွာတွန်းအားပေးစီလိုတဲ့အကြောင်းတိုက်တွန်းနိုင်ခဲ့တယ်လို့လူငယ်ခေါင်းဆောင်တူဖြစ်သူမတ်တင်စာရှုံးလေးကြီးကVOA ကိုပြောပါတယ်ဒါအပြင် Federal Democracy နိုင်ငံထူထောင်ရေးကိုရှေ့ရှုပြီးတော့ဆီယာနာရှင်စနစ်ကိုတော်လှန်နေကြတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးလဲဝင်းကြီးဘလင်ကင်နဲ့ဆွေးနွေးခဲ့တယ်လို့မတ်တင်စာရှုံးလေးကြီးကပြောပါတယ်
Federal Democracy ကဒါလေမြန်မာပြည်အတွက်တကယ်အင့်တော်ကောင်းမွန်တဲ့ဒီနိုင်ငံရေးစနစ်ဖြစ်တယ်ဒီစနစ်အပြောင်းအလဲကိုကျွန်တော်လိုချင်တာဟိုလူပုံကိုအပြောင်းအလဲ regime အပြောင်းအလဲတွေထက်ကိုကျွန်တော်တို့ political စနစ်အပြောင်းအလဲကိုတွန်းနေတဲ့ revolution ဖြစ်တယ်ဆိုတော့အတိအကပြောခဲ့တယ်ပေါ့နော်အဲ့ဒါကိုသူတော်တော်လေးကိုအာနားထောင်သွားတယ်နောက် NUCC လက်ရှိအခင်းကျင်းမှာ Federal Democracy Charter ရဲ့ဒီအလားအလာတွေကဘယ်လိုရှိလဲဆိုတာလေကျွန်တော်တို့ရှင်းပြရတယ်စစ်အုပ်စုရဲ့ဥဆောင်မှုနောက်သူတို့ရေးတဲ့ road map မပါတဲ့အခင်းချင်းကိုကျမတို့စနေပြီတဲနေပြီလမ်းခုလက်ကိုရောက်နေပြီသူတို့ရဲ့တံပိုးထောက်ကမှုပါပါမပါပါကျမတို့ရှေ့ဆက်နေပြီသွားနေမှာပဲအဲ့တော့သူတို့တံပိုးမှုထောက်ပတ်မှုပါရင်တော့ကျမတို့ပုံနီးမယ်ပုံမြန်မယ်ဒါကိုကျမတို့အဓိကရှင်းပြခဲ့ရပေါ့နော
် American ပြည်တော်စုအနေနဲ့လူငယ်တွေရဲ့အတန်ကိုနားထောင်တယ်လို့ NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရနဲ့လည်းထိတွေ့ဆက်သွယ်ပူးပေါင်းဆောင်ရွက်ပြီးပါတယ်လို့ဝန်ကြီးဘလင်ကင်ကအခုပြောပါတယ
် We are working with young people we're working with the national unity government we're working with
လူငယ်တွေအတူပူးပေါင်းဆောင်ရွက်နေတယ်လို့ NUG အစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းထောက်ခံပံ့ပိုးတာအပါအဝင် NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရအပြင်မြန်မာလူထုကိုအမှန်တကယ်ကိုစားပြုတဲ့ကိုယ်စားလှယ်တွေနဲ့လည်းထိတွေ့ဆက်သွယ်ပူးပေါင်းဆောင်ရွက်နေပါတယ
်ဇူလိုင်လ10ရက်တနင်္ဂနွေနေ့ညနေမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာထိုင်းနိုင်ငံဘန်ကောက်မြို့ကနေဂျပန်နိုင်ငံတိုကျိုမြို့ကိုခရီးဆက်မှာဖြစ်ပါရဲ့ရှင
်ဘန်ကောက်မြို့မှာကျင်းပခဲ့တဲ့နိုင်ငံသားရေးဝန်ကြီးဘလင်ကင်သတင်းစာရှင်းလင်းပွဲအကြောင်းတွေကိုဒေါကင်ဆိုဝင်းပြောပြခဲ့တာပါခင်ဗျာအခုတခါလဲထိုင်းနယ်စပ်ဘက်ကအခြေအနေကိုကြည့်ရအောင်ပါထိုင်းမြန်မာနယ်စပ်ကရင် KNL PDF ပူးပေါင်းတပ်ဖွဲ့တွေကိုမြန်မာစစ်ကောင်စီတပ်ကလေကြောင်းကနေတိုက်ခတ်ရမှာစစ်လေရင်တစဉ်ထိုင်းနိုင်ငံပိုင်နယ်ထဲကိုကျော်ဝင်လာတဲ့အတွက်မြန်မာတပ်မကြီးကိုဆင့်ခေါ်ခဲ့ရသလိုနေစာလုံုံရေးကိုတိုးမြင့်ချမှတ်ထားကြောင်းထိုင်းကာကွယ်ရေးဒုဝန်ကြီးချမ်းမောင်းကိုကထိုင်းလွှတ်တော်မှာတောက်ကြံတွေကတင်ပြခဲ့ပါတယ်အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်မှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေရဲ့တိုက်ပွဲတွေအတွင်းမှာမြန်မာဘက်ကတိုက်လေရင်တွေနဲ့ဘုံကျဲတိုက်ခတ်မှုတွေလုပ်ခဲ့ပြီးမြန်မာစစ်တပ်ရဲ့လေရင်တစ်စင်းဟာထိုင်းမြန်မာနယ်စပ်ထိုင်းနယ်နိမိတ်ဖြစ်တဲ့ဖွတ်ဖရမြို့နယ်ကကျေးရွာပေါ်ကိုပြန်တန်းခဲ့ပါတယ်ဒီဖြစ်ရပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကတော့ လေကြောင်းကနေနေကြောမှုအတွက်မြန်မာဘက်ကတောင်းပန်ခဲ့ကြောင်းနဲ့သူ့အနေနဲ့အလေးနဲ့ကိစ္စဖြစ်သဘောမထားကြောင်းပြောဆိုခဲ့တာပါဒီနောက်မှာတော့ဇူလိုင်လ10ရက်နေ့မှာထိုင်းလွှတ်တော်ထဲမှာလွှတ်တော်အမတ်တွေကထိုင်းဝန်ကြီးချုပ်ကိုမေးခွန်းထုတ်ခဲ့တာကြောင့်ကာကွယ်ရေးဒုတိယဝန်ကြီးကပြန်လည်ထေကြားခဲ့ရမှာနေကြောပြီးလေရင်ပြန်တန်းခဲ့တာနဲ့ပတ်သက်လို့မြန်မာအသံအမတ်ကြီးကိုဆင့်ခေ ောပါတယ
်။ဒါဝန်ကြီးချုပ်ကလည်းလွတ်တော်အမတ်ကကြွားသူကနေပြီးတော့မေးခွန်းထုတ်တာပေါ့။ဒီကန်နိုင်ငံလည်းနိုင်ငံတွေကိုဒီမှာစစ်တပ်ကနေပြီးတော့ဟိုလေနဲ့တိုက်တဲ့စိတ်ကမှပူအောင်ပါမှုရှိမရှိဆိုတဲ့ဟာမျိုးတွေအများမျိုးမေးတယ်။နောက်ပြီးတော့ကျွန်တော်တို့အခုလိုမျိုးတူထုံရောက်လာတဲ့ကိစ္စကိုဘယ်လိုဖြေရှင်းလဲပေါ့ဘယ်လိုဖြေရှင်းမလဲပေါ့ဘယ်လိုသဘောတူညီကြတာလဲဘာတွေဆိုင်ဆိုရနေတယ်ဘာတွေလုပ်ထားလဲဆိုတဲ့ဟာကြောင့်ဝင်းညို့ကကလည်းကာဝေးတူဝင်ကြည့်လာမှသူကလည်းဖြေတယ်။သူကဖြေရတာကြတော့ဟိုလောဆယ်တော့ဒါအဲနိုင်ငံကကုနာပြောနိုင်ငံရေးဥက္ကဋ္ဌနဲ့တစ်ဆင့်ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးထားရပေါ့နော်ပြီးရခါကြတော့ငါဘက်ကကျန်းလဲအာတောင်းပန်ထားရဆိုတဲ့ဟာအဲ့ဒီဟာဟိုဒီကုနာမေးခွန်းထုတ်တဲ့ကျွန်တော်မှလည်းပြန်ပြီးတော့ရှင်းပြရတယ်နောက်တစ်ခုကတော့တို့အနေနဲ့ဟိုအခုလိုကျူးကျော်တာနဲ့ပတ်သက်ပြီးတော့အဲနံပါတ်ကြီးကိုပြောရမယ်ဆိုရင်ဒီဘက်ကတော့စင့်ခေါ်တဲ့ဘောပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးဖြေဟိုဖြေရှင်းပေးဖို့ဟိုလိုအပ်ဒီဖြေရှင်းပေးဖို့ကိစ္စကိုစင့်သူ့စာဝေးဘူးကြီးကလည်းသူကအဲ့ဒါကိုရှင်းတာပေါ့
ထိုင်းနဲ့နမိတ်ကိုကြော်ပြီးမြန်မာစစ်တပ်ဘက်ကလေရင်ပြန်တန်းခဲ့တဲ့အပေါ်မှာမြန်မာနဲ့နယ်စပ်မှာလေရင်မပြန်တန်းရဆုံးဖြစ်တတ်မှတ်ဖို့လူ့ခွင့်ရေးလှုပ်ရှားတဲ့ဒီမိုကရေစီရေးလှုပ်ရှားမှုအဖွဲ့campaign for popular democracy အတွင်းမှုချုပ်ကလည်းတောင်းဆိုထားပါတယ်မြန်မာစစ်တပ်ကထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတာမျိုးကိုလည်းလက်မခံဖို့ကိုလည်းပြောဆိုထားပါတယ်ဒီနောက်မှာတော့ထိုင်းနိုင်ငံရဲ့လောကမှာလည်းဒီကိစ္စနဲ့ပတ်သက်လို့ထိုင်းအစိုးရကမြန်မာစစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်တာရှိမရှိမေးခွန်းထုတ်ခံခဲ့ရပါတယ်နေဆက်မှာဒါမျိုးနောက်မဖြစ်စေရဘူးဆိုပြီးထိုင်းကာကွယ်ရေးဒုဝန်ကြီးကပြောဆိုခဲ့ကြောင်းကိုလည်းအခုလိုဆက်ပြောပြပါတယ်
အဲ့လိုဘူအောင်မဟုတ်ဘူးဆိုတဲ့အကြောင်းလေလောလောဆယ်တော့ဒီဘက်ချမ်းမှာနောက်တစ်ချိန်ဒါမျိုးမဖြစ်အောင်လို့ဒီအစိုးရအနေနဲ့ဟိုအထူးပေါ့နော်စောင့်ကြတည်ရှိနေတယ်ဆိုတဲ့အကြောင်းလေဒါကောနေကြောင်တက်တွေအကုန်လုံးစမ်းမှန်ထားတာပြီးတော့စောင့်ကြည့်နေတယ်ဒါမျိုးဟိုအဖြစ်မခံဘူးဆိုတဲ့ဟာမျိုးတော့ပြောပါတယ
်ဒီကိစ္စနဲ့ပတ်သက်လို့ထိုင်းအစိုးရအနေနဲ့နေဆက်မှာ F16 တိုက်လေရင်နှစီးနဲ့ကင်းလဲနေတယ်လို့လဲထိုင်းကာကွယ်ရေးဒုဝန်ကြီးကဖြေရှင်းသွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေရဲ့နှစ်ဖက်တိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ KNU ဘက်ကလည်းစစ်ကောင်စီရဲ့စခန်းကိုတိမ့်ပိုက်နိုင်ရေးအတွက်လှုပ်ဆောင်ခဲ့တာပါ။နှစ်ဖက်တိုက်ပွဲတွေအတွင်းလေကြောင်းတိုက်ခိုက်မှုကြောင့်ရောလက်နက်ကြီးကြီးစံတွေပါကြောက်ရောက်ပောက်ကွဲတဲ့အတွက်ပါအရက်သားတွေသေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိခဲ့ပြီးထိုင်းနိုင်ငံဘက်ကယာနဲ့ချီရှိတဲ့စစ်ဘေးရှောင်ဒုက္ခသည်တွေလည်းထွက်ပြေးခိုလုံခဲ့ရပါတယ်ရှင်
။ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။အခုတခါတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ဆက်ချင်ပါတယ်။ယူကရိန်းအာဏာပိုင်တွေရဲ့အဆိုအရသူတို့စီကခိုးယူသွားတယ်ဆိုတဲ့ကောက်ပဲသီးနှံတွေတင်လာတဲ့ရုရှားသင်္ဘောကိုတူရကီအာဏာပိုင်တွေကထိန်းချုပ်ထားလိုက်ပါတယ်အနောက်အုပ်စုနိုင်ငံတွေကရုရှားပေါ်တန်ခတ်အရေးယူထားတာတွေကိုတူရကီကချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေထွက်ပေါ်လာပြီးနောက်အခုလိုဖမ်းဆီးထိန်းသိမ်းလိုက်တာပါ VOA သတင်းတော့ဒိုရီယန်ဂျွန်းစ်ပေးပို့တဲ့သတင်းလွှာကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်ခင်ဗျာ
ရုရှားအာဏာပိုင်တွေဟာသူတို့ထံကကောက်ပဲသီးနှံတွေခိုးယူပြီးရောင်းစားနေတယ်လို့ယူကရိန်းအာဏာပိုင်တွေရဲ့ဆွဆွဲပြောဆိုမှုတွေကြောင့်တူရကီကရုရှားကုန်တင်သင်္ဘောကိုတနင်္ဂနွေနေ့ကလေးကထိန်းသိမ်းထားလိုက်တာပါအဲ့ဒီသင်္ဘောကိုနိုင်ငံတကာကကုန်ပစ္စည်းတွေတင်ပို့နေတဲ့အစ္စတန်ဘူမြို့ရေပိုင်နယ်အတွင်းကတူရကီပိုင်ပင်လယ်နယ်ရဲ့စိတ်ကမ်းမြို့ဖြစ်တဲ့ကာရာစုမှာထိန်းသိမ်းထားလိုက်တာပါအခုလိုထိန်းသိမ်းလိုက်တာဟာယူကရိန်းအတွက်အကျိုးဖြစ်စေတဲ့လက္ခဏာဖြစ်တယ်လို့နိုင်ငံခြားမူဝါဒလိလာရေးဌာနကသတင်းတည်ခုစရင်ဘက်ချီလိုပုံကိုယ်တွေကတုံ့တက်ပါတယ
်။ Ukraine is still an independent state.
Ukraine ဟာစစ်ဖြစ်နေပေမဲ့တိကျလွတ်လပ်တဲ့နိုင်ငံတစ်ခုပါ။ဒီကုန်နေသင်းမောကိုထိန်းချုပ်ထားဖို့သူတို့ရဲ့တောင်းဆိုချက်ဟာမှန်ကန်တယ်လို့တူရကီဘက်ကလည်းလုံတင်တာကိုလုတ်ခဲ့ပါတယ်။ဒီသင်းမောပေါ်ကပစ္စည်းတွေဟာတရားမဝင်ကုန်ပစ္စည်းတွေဖြစ်တဲ့ဆိုရဲ Ukraine ဆွေရဲ့တောင်းဆိုချက်အတိုင်းတူရကီအစိုးရဘက်ကလည်းလုံဆောင်ပေးတင်ပါတယ်။
ယူကရိန်းတံခါးခိုးယူသွားတဲ့ကောက်ပဲသီးနှံတွေကိုတူရကီကုမ္ပဏီတွေကဝယ်ယူနေကြောင်းတူရကီဆိုင်ရာယူကရိန်းတံအမဖာစီဘော်ဒနာကပြောကြားခဲ့တာပါရုရှားအာဏာပိုင်နေတဲ့ညတိုင်းပြည်တဲ့နောက်တူရကီသင်္ဘောဟာပြီးခဲ့တဲ့လအတွင်းရုရှားတို့သိမ်းပိုက်ထားတဲ့ယူကရိန်းနယ်ကထွက်ခွာလာခဲ့ပါတယ်အဲဒီသင်္ဘောကကောက်ပဲသီးနှံတွေတ တင်လာမလားဆိုတာမသေးကြပါဘူးဒါပေမဲ့ရုရှားကိုတင်ပိုက်ထားတဲ့ယူကရိန်းနယ်တွေကကောက်ပဲတိနံနေတူရကီကိုတင်ပို့နေတယ်လို့နိုင်ငံတကာမီဒီယာတွေမှာဇက်တိုက်ရေးသားနေကြတာပါတူရကီကတော့ဒီကိစ္စကိုအပြင်းထန်ညှင်းဆိုထားပါတယ်ဒါနဲ့ပတ်သက်လို့တူရကီနိုင်ငံရဲ့ဝန်ကြီးမက်ဗလုကာဗူဆိုဂလူကအခုလိုပြောပါတယ
် This had a idai GT alliors
ကျော်ဆူလာရတဲ့အားလုံးကျွန်တော်တို့လေးနဲ့ထားပြီးစုံစမ်းစစ်ဆေးနေပါတယ်ရလာတဲ့အချက်အလက်တွေကိုလည်းယူကရိန်းအနာပိုင်တွေကိုပြောပြပါရစေ
။အလောင်းနိုင်ငံတွေကရုရှားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုတူရကီဘက်ကလိုက်နာဆောင်ရွက်ဖို့ညှင်းဆန်နေတာပါ။ဒါဟာတူရကီအနေနဲ့ရုရှားကကမ္ဘာလဲခီးတယ်တဲ့အပေါ်မိခုန်နေရတဲ့အပြင်တူရကီဘဏ်ကလည်းရုရှားရဲ့ငွေပေးချေရေးစနစ်မီးရင်းနဲ့ချိတ်ဆက်ထားပါရစေ။ဒါကြောင့်နိုင်ငံတကာရဲ့ပိတ်ဆို့မှုတွေကိုရုရှားကအဲ့ဒီဘဏ်စနစ်ကိုအသုံးပြုပြီးရှောင်ရှားနိုင်နေတာပါ။တူရကီရဲ့အဲ့ဒီလိုလှုပ်ဆောင်မှုတွေကရုရှားအပေါ်ဘာနာရေးအရဒဏ်ခအရေးယူဖို့ခက်ခဲစေတယ်လို့အင်္ဂလန်အခြေစိုက် Blue Bay Asset Management ကတမိုသီအက်ရှ်ကပြောပါတယ
် The Turks kind of think well you know
သူတို့ကငါတို့ကတော့ဒီဒဏ်ခပိတ်ဆို့မှုတွေမှာမပါနိုင်ဘူးလို့ထင်ကြမှာပါတကယ်တော့ဒါသူတို့အတွက်ငွေရှာဖို့ခွင်လန်းကောင်းလို့ယူဆတဲ့ကြောင်းတူရကီဆိုရတာဝန်ရှိသူတို့ပြောတာကိုကျွန်တော်ကြားမှုပါတယ်
ရုရှားပေါ်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေကိုလိုက်နာဆောင်ရွက်ရေးဆွေးနွေးဖို့အမေရိကန်ဘာသာရေးဝန်ကြီးဝါလီအဒေယေမိုပြီးခဲ့တဲ့ဇွန်လတုန်းကအန်ကာရာကိုသွားခဲ့ပါတယ်။တူရကီအနေနဲ့အမေရိကန်ရဲ့စင်ကဲဒဏ်ခတ်မှုတွေခံရခြင်းရှိတယ်လို့သုတေသီတွေကသုံးသပ်နေကြပါတယ်။ဒါပေမဲ့ဒဏ်ခတ်ထားတဲ့အတိုင်းသူတို့ဘက်ကလိုက်နာရင်ယူကရိန်းနဲ့ရုရှားအကြားတူရကီကဂျာဝင်ဆက်ဆက်ပေးနေတဲ့အစီအစဉ်တွေထိခိုက်သွားမယ်လို့တူရကီကပြောပါတယ်။ဒါနဲ့ပတ်သက်လို့ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနကAsli Aydin Taspaska Akulu Tontabare.
Western allies that Turkey is involved in this balance.
Turkey ha Russia ne sasan ye go longwa phat taw phit ma ma houp phu lo anaw nangain nwe ja yebu an a phin lakkhan tha ja ba de. Tu ga ro Russia ne anaw nangain nwe ja ma chein ngwin sha hni pi lo yat ti men tabaw shi ba de.ဘာလို့လဲဆိုတော့တူရကီဟာပင်လယ်နဲ့အတွဲပထဝီနိုင်ငံရေးအနေအထားအရမဟာဗျူဟာမြောက်လွန်းတဲ့နေရာမှာရှိနေတာကြောင့်ဒီပေါ်မှာတီးခတ်နေကြတာပါ
ကမ္ဘာတဝန်းစားတောက်ကုန်ဈေးတွေအဆမတန်ထိုးတက်နေတာကြောင့်ယူကရိန်းရဲ့ကောက်ပဲတိနံနဲ့တင်ပို့권ပြူရေးရုရှားနဲ့ယူကရိန်းကောင်းဆောင်နေတဲ့တွေ့ဆုံဆွေးနွေးသွားမယ်လို့တူရကီသမ္မတရီဆက်တေယက်အာဒဝါန်ကပြောပါတယ်ခင်ဗျာ
ယူကရိန်းရုရှားအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုဇော်ဝင်းလှိုင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာယူကရိန်းအနီးပင်လယ်နယ်ထဲမှာရှိတဲ့မွေကျွန်းကနေရုရှားတပ်တွေပြန်ရုပ်သိမ်းလိုက်ပြီးတော့ရုရှားကကြေညာပါတယ်ယူကရိန်းကတော့အဲ့ဒီရုရှားတပ်တွေကိုဖိတိုက်နေတယ်လို့ပြောပါတယ်။ရုရှားနဲ့ယူကရိန်းဘက်ကပြောနေတယ်လို့မျိုးဘယ်ဟာတွေကမှန်ပါသလဲ။ VOA ရဲ့ Polygraph ပုံပြရုပ်သံမှာတင်ဆက်ထားပါတယ်ခင်ဗျာ
။ပင်လယ်နဲ့ထဲကယူကရိန်းတို့ရဲ့မွေကျွန်းကနေရုရှားတို့ကိုယ်ပိုင်စစ်တပ်နဲ့တပ်တွေရုပ်သိမ်းလိုက်တယ်လို့ဇွန်လ30ရက်နေ့ကပြောပါတယ်။သူတို့တောင်းဝင်ပြီးဆုံးပြီလို့ရုရှားကာဝေးဝန်ကြီးဌာနကပြောတာပါဆိုလိုတာကသူတို့တပ်တွေရုတ်ပေးလိုက်လို့ယူကရိန်းစီကကောက်နှံတွေနိုင်ငံသားတင်ပို့လို့ရသွားတာဖြစ်ပါရင်ချစ်ချည်ရဲ့သဘောနဲ့ရုရှားတပ်တွေမွေကျွန်းမှာသူတို့တောင်းဝင်တွေပြီးဆုံးပြီးတပ်တွေရုတ်လိုက်ပါပြီလို့ပြောတာပါဒါအထင်မြင်မှအောင်လုပ်တာပါယူကရိန်းတပ်တွေကကျွန်းပေါ်မှာထင်းထင်းကြီးမြင်နေရတဲ့စခန်းသေးလေးတွေကိုအပြင်းထန်ပုံကျဲနေခဲ့ပါရင်တပ်တွေမရုတ်ခင်ကလည်းဒီကျွန်းကိုတရားကာကွယ်ထားရဲဆိုပြီးတော့ကျွန်းရဲ့အရေးပါပုံကိုရုရှားအရာရှိတွေတစ်ချိန်တော့လေးပေးပြောနေတာဖြစ်ပါရင်ယူကရိန်းကိုဘယ်တော့မှပြန်မပေးဘူးလို့သူတို့ပြောနေကြတာပါရုရှားကဒီကျွန်းကို February 24မှာသိမ်းယူခဲ့ပါတယ်ပူတင်ရဲ့အုံနောက်လို့အများကရှုမြင်တဲ့အမျိုးသားရေးအစွန်းရောက်ပညာရှင်အလက်ဇန္ဒားဒူကင်ကလည်းဒီမွေကျွန်းဟာဗျူဟာကျပထဝီဝင်အနေထားရရေးပါတဲ့ခန္ဓာမှာရှိရလို့ပြောပါတယ်ရုရှားအစိုးရသတင်းဌာနအာတီကလည်းမွေကျွန်းဟာခြေခုပ်ယူထားရတဲ့နေရာအိုဒက်ဆာမြို့အတွက်တော့ချက်ဖြစ်တယ်လို့ဆိုပါတယ်ရုရှားအစိုးရရဲ့ပင်လယ်နက်ထဲအရေးပါဆုံးဗျူဟာကျတဲ့နေရာလို့ရုရှားလွှတ်တော်အမတ်တွေကသုံးနှုန်းတာပါယူကရိန်းနဲ့ရုရှားရဲ့ပယ်တင်တဲ့ဒုံးပစ်တင်မော်မော့ခ်စ်ဖာကိုအေပြီလမှာပြစ်ခတ်နှိမ့်မြုံလိုက်ပြီးနောက်ပိုင်းကျွန်းပေါ်ကခန်းတဲ့စခန်းလေးတွေကိုစတင်တိုက်ခိုက်ခဲ့ပါတယ်ဇွန်လ30ရက်နေ့မှာတော့ပောက်ကွဲမှုတွေမီးလောင်ကျွမ်းမှုတွေကြောင့်မှရုရှားတပ်တွေအလေးအမြန်ဆုတ်ခွာသွားကြတယ်လို့ယူကရိန်းကကြေညာခဲ့ပါတယ
်ဒီလိုမျိုးမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ VOA ရဲ့ polygraph.info မှာလာရောက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ တိတ်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်မှပေးစာသတင်းတွေတဲကတူတထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUI Plus application ကို download ရယူပါ
မင်္ဂလာနန္ဒခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာသတင်းတွေကတူတထူးခြားစံပြသတင်းများစတာတွေမတိုင်ခင်မှာအရင်ဦးဆုံးတော့ဒီကမ္ဘာမြမသတင်းမီဒီယာမြင်ကွင်းကိုလည်းတင်ဆက်ချင်ပါတယ်ခင်ဗျာဒီတစ်ပတ်မှာတော့ဒီပြည်သွေးနိုင်တင်ဆက်နေကြဖြစ်တဲ့ဒီအစီအစဉ်မှာမြမစီးပွားရေးဈေးကွက်ရန်တရာပြတ်နေပြီလားဆိုတဲ့အကြောင်းတွေကိုဆွေးနွေးထားတာပါပြည်သွေးနိုင်နဲ့အတူမတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေမြမစီးပွားရေးဈေးကွက်ရန်တရာပြတ်နေပြီလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအခုဒီလောမီဒီယာတွေမှာနေဆက်ဒေသကုန်သွယ်ရေးကိုအမေရိကန်ဒေါ်လာနဲ့အယောင်းဝယ်လုပ်ရမယ်လို့စစ်ကောင်စီကတတ်မှတ်လိုက်တဲ့သတင်းတွေအတော်လေးတွေ့နေရပါတယ်အရာဝတီသတင်းဌာနကတော့တရုတ်နယ်စပ်လဲဒေါ်လာနှင့်ကုန်သွယ်ရန်စစ်ကောင်စီပြန်တတ်မှတ်မြန်မာနောင်းကနယ်စပ်ကုန်သွယ်ရေးတွင်ဒေါ်လာပြန်သုံးရန်စစ်ကောင်စီတတ်မှတ် VOA ကလည်းကန်ဒေါ်လာပြန်သုံးရမယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလို့ခေါင်းစဉ်အသီးသီးပေးပြီးရေးကြပါတယ်မြန်မာနောင်းကတော့အခုလိုမှတ်ချက်ပေးပါတယ်မြန်မာနိုင်ငံ၏အကြီးဆုံးနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုတွင်တရုတ်ယွမ်နှင့်ထိုင်းဘတ်ငွေတိုက်ရိုက်ပေးချေခြင်းအပြင်အမေရိကန်ဒေါ်လာလွှမ်းမိုးမှုလျှော့ချမိစစ်ကောင်စီရည်မှန်းချက်မှာမအောင်မမြင်ဖြစ်နေသည်လို့မှတ်ချက်ပေးပါတယ်။ဆရာနာသိမ့်ပြီးနောက်ပိုင်းမှာအမေရိကန်ဒေါ်လာကိုမှီခိုမှုလျှော့ချဖို့ရည်ရွယ်ကတရုတ်နယ်စပ်မှာယွမ်နဲ့ကျပ်ထိုင်းနယ်စပ်မှာဘတ်နဲ့ကျပ်တို့ကိုဒေါ်လာအစားအသုံးပြုပေးချေရန်2021ဒီဇင်ဘာနဲ့2022မတ်လတွင်အတွင်းကညွှန်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုအခါမှာတော့ဒေါ်လာသုံးရမယ်လို့စစ်ကောင်စီကဇူလိုင်2ရက်နေ့ကပြန်လည်သတ်မှတ်ခဲ့ပြန်ပါတယ်
။သတင်းတွေအားလုံးမှာတွေ့ရတာကတော့ဗဟိုဘဏ်ရဲ့ဒေါ်လာနဲ့ကျပ်ငွေလဲနှုန်း1850ကျပ်လို့ပုံသေးသတ်မှတ်ထားတာဟာကုန်သည်တွေအတွက်ကုန်သွယ်ရမှာကြီးမားတဲ့အခက်အခဲအဟန့်အတားဖြစ်နေတယ်ဆိုတာပါပဲ။တကယ့်ဈေးကွက်ပေါက်ဈေးကအမေရိကန်ဒေါ်လာကို2200ကျပ်ဝန်းကျင်ရှိနေတာပါဒီတော့ဗဟိုဘဏ်တတ်မှတ်တဲ့ဈေးနှုန်းနဲ့အမှန်တကယ်ဈေးနဲ့ကဒေါ်လာကို350ကျပ်လောက်ကွာဟနေပါတယ်ဒါအပြင်ကုန်သည်တွေရလာတဲ့ပို့ကုန်ဝင်ငွေကိုဗဟိုဘဏ်က1850ကျပ်နဲ့ဖျက်ယူထားပေမဲ့ကုန်သည်တွေတွင်းကုန်အတွက်ဒေါ်လာပြန်ဝယ်တဲ့အခါမှာတော့ဗဟိုဘဏ်ကလိုတလောက်ပြန်မရောင်းတဲ့အပြင်ဝယ်ရင်လည်းချက်ချင်းမရဘူးလို့သိရပါတယ်စာရွက်စာတမ်းအထောက်အထားတွေအဆင့်ဆင့်တင်ရတော့အချိန်ကြာပြန်ပါတယ်ဒီအကြောင်းကိုအေယာဝတီသတင်းဌာနမှဇူလိုင်5ရက်နေ့ကဖော်ပြတဲ့သတင်းဆောင်ပါမှာကုန်တယ်တအူးကအခုလိုပြောတာတွေ့ရပါတယ
်ဘာကြောင့်လဲဆိုတော့စစ်ကောင်စီကဒေါ်လာလူတလောက်ပြန်မရောင်းပေးနိုင်ဘူးကျွန်တော်တို့ရောင်းလိုက်တဲ့ပစ္စည်းကဒေါ်လာနဲ့သတ်မှတ်လို့သူတို့စီဒေါ်လာရောက်သွားပြီမဲ့ကျွန်တော်တို့ဒေါ်လာလူလို့ပြန်ဝယ်ရင်မရတော့အပြင်ကဈေးနဲ့ဝယ်ရတယ်အပြင်မှာကဒေါ်လာ2190ကျပ်ဖြစ်နေတယ်အဲ့ဒီတော့တင်ပို့သူကလုံတိုင်းရှုံဖြစ်နေတာပေါ့သွင်းကုန်ပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ဒေါ်လာတန်ဖိုးကုန်သွယ်တိုင်း350ကျပ်ရှုံပေါ်နေတဲ့သဘောဖြစ်နေတာကိုတွေ့ရပါတယ်ဒါအပြင်ပို့ကုန်ရငွေများဘန်စရင်ကို45ရက်အတွင်းဝင်ရောက်ရမယ်လို့လည်းထုတ်ပြန်ချက်မှာကန့်သတ်ထားပါတယ်ပို့ကုန်ရငွေများကိုဒေါ်လာနဲ့သတ်မှတ်လိုက်ပြီးနောက်ပိုင်းဝင်လာမဲ့ရောင်းရငွေအပေါ်မှာ ကုံသွဲကုံ900ကိုင်နှုံးနဲ့ဝင်ငွေကို200ကိုင်နှုံးတို့ကိုဒေါ်လာနဲ့ဖြတ်ထားပြီးကြံငွေကိုကုံသေးထံတဒေါ်လာ1000ငါးဆယ်ကျပ်နှုံးနဲ့တာကြံငွေထုတ်ပေးမှာဖြစ်ပါတယ်။တချိန်တည်းမှာပဲသွင်းကုန်တွေကန့်တတ်နေတာလည်းရှိပါတယ်။တည်တာတဲ့သွင်းကုန်ကန့်တတ်မှုကတော့မော်တော်ကားတင်သွင်းတာနဲ့မရှိမဖြစ်လိုအပ်တာမဟုတ်တဲ့မော်တော်ကားအပူပစ္စည်းတွေကိုပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါက
ဟိုဘန်ရဲ့ဒေါ်လာနဲ့ကျပ်ငွေလဲလှယ်ရေးမူဝါဒနဲ့ပတ်သက်လို့နီကေးအေရှားကလည်းဇူလိုင်လ10ရက်နေ့ကရေးပါတယ်မြန်မာဗဟိုဘန်ရဲ့ပို့ကုန်ဝင်ငွေဒေါ်လာရငွေကိုမြန်မာကျပ်ငွေနဲ့မဖြစ်မနေလဲလှယ်ရမယ်လို့အမိန့်ညွှန်ကြားချက်ထုတ်ပြန်ခဲ့တယ်ဒါပေမဲ့နိုင်ငံခြားပိုင်ကုမ္ပဏီတွေဟာကင်းလွတ်ခွင့်ရနေတယ်ဒါဟာရော့တီရော့ရဲဥပဒေပဲလို့ဝေဖန်သူတွေကထောက်ပြကြောင်းနဲ့ဗဟိုဘဏ်ရဲ့အမေရိကန်ဒေါ်လာငွေကိုကျပ်ငွေနဲ့မဖြစ်မနေလဲရမယ်ဆိုတဲ့လို့ရဟာအာဆီယံနိုင်ငံတွေထဲမှာမြန်မာကိုပိုအထီးကျန်စေတယ်လို့ဆိုပါတယ
်အခုလို့နေဆက်ကုန်သွယ်ရေးမှာယွမ်နဲ့ဘတ်ငွေစားဘာလို့အမေရိကန်ဒေါ်လာငွေပြန်လည်သတ်မှတ်ရတာလဲဆိုတာကိုစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအမေရိကန်အတွင်းကိုဦးမင်းမင်းကတော့ပင်လယ်ရေကြောင်းကနေတင်ပို့ရင်ဒေါ်လာနဲ့ရတာမူနေဆက်ဒီသားနဲ့ပင်လယ်ရေကြောင်းတပြေးညီဖြစ်အောင်လို့ပါလို့ BBC ကိုပြောကြားခဲ့တာတွေ့ရပါတယ်။ဒါပေမဲ့ဒီလိုဖြစ်ပေါ်နေတဲ့အခြေအနေတွေကိုမြမစီးပွားရေးပညာရှင်တဦးကတော့ခုလိုမှတ်ချက်ပေးပါတယ်။ Transaction cost တွေပိုတက်လာတော့စီးပွားရေးပိုဆိုးတာပေါ့ဗျာ။အရင်က rent sinking နဲ့ crony စီးပွားရေးပုံစံနောက်မှောင်ခိုဒါတွေပဲအားကောင်းလာမှာပဲဗျ။ပြောရရင်တော့ဈေးကွက်ရန်တရာပြက်လာတဲ့သဘောပဲကမ္ဘာပံရဲ့မြမစီးပွားရေးစောင့်ကြည့်လေ့လာခြင်းဆိုင်ရာ2022 AB လထုတ်ပြန်ချက်မှာတော့မြမစီးပွားရေးဟာအာဏာမသိမ်းခင်ကာလနဲ့နှိုင်းယှဉ်ရင်2021မှာ18ရာခိုင်နှုန်းကျုံသွားခဲ့ပြီး2022မှာတော့30ရာခိုင်နှုန်းပိုသေးငယ်သွားနိုင်စရာရှိတယ်လို့ခန့်မှန်းထားကြောင်းပါခင်ဗျာ
မြန်မာဆောင်ပါရှင်ပြည်တွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းပဲဖြစ်ပါတယ်ခင်ဗျာအခုတော့ဒီမအေးသန္တာကျော်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနှားဆင်နေပါပြီ
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိများရှင်။ VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ကြည့်ဆိုတဲ့တော်ရရှင်ကတော့ VOE ကိုစာတူတူလေးရေးလာတာပါ VOE 2009ခုနှစ်ထဲကအားပေးလာတာပါ VOE ကိုနားထောင်ရတာကြိုက်ပါတယ်တဲ့ Messenger မှာရေးလာတာဖြစ်ပါတယ်ဟုတ်ကဲ့ပါကျေးဇူးအထူးတင်ပါတယ်ဆက်ပြီးတော့အားပေးပါအောင်ရှင်မြန်မာပြည်သားလေးဆိုတဲ့တော်ရရှင်ကလည်းထိုင်းနိုင်ငံကနေနားဆင်နေတာပ
ါ VOE ရဲ့သတင်းတွေနေ့စဉ်နားထောင်နေပါတယ် VOE ဝိုင်းတော်သားတွေအကုန်လုံးကျမ်းမာချမ်းသာပြီးလူရင်းဆန္ဒပြသကြပါစေထိုင်းနိုင်ငံကမြန်မာပြည်သားလေးဆုတောင်းပေးနေပါတယ်VOE ဝိုင်းတော်သားတွေအကုန်လုံးကိုကျမ်းမာစိတ်ချမ်းသာပါစေ
။နောက်ထပ်တော်ရရှင်မျက်ရည်ရနာကတော့မင်္ဂလာနည်းနည်းခင်းလေးမှာမြမပြည်သူပြည်သားကဘာသူကဘာသားအပေါင်းကပ်ဘေးဆိုးအနေအမျိုးမျိုးနဲ့စစ်ဘေးဆိုးကနေပြီးတော့ခင်ရှင်လွမြောက်စွာနဲ့ကျဉ်ကျဉ်မမအဆင်ပြေပြီးကြော်ဖြတ်နိုင်ကြပါစေတဲ့။အားလုံးအတွက်မင်္ဂလာရှိတဲ့ဆုတောင်းတောင်းပေးလာပါတယ်။အဲ့ဒါတော့ရှင်တီတီမြင်က VOE မြန်မာပြည်ကပေးစာခန္ဓာကိုစာရေးချင်ပါတယ်ဆိုတော့ Messenger မှာစာရေးပြီးတော့မေးလာပါတယ်သူကတင်းငွေနေနေညတိုင်းတင်ဆက်တဲ့တော်ရှင်တို့ရဲ့အစီအစဉ်ကိုစာရေးပို့ချင်တာဘလို့ပို့ရမလဲပြောပြပေးပါတယ်အခု Messenger ကနေဖြည့်ချပေးပါလို့သူကရေးလာပါတယ်ဟုတ်ကဲ့ဒီတော်ရှင်က VOE Facebook ကနေစာပို့တာဘာလို့လဲမသိဘူးစာရိုက်ပြီးတော့ပို့တော့မှန်မှန်ကန်မှဦးလို့ပေါ်လာလို့ကိုပို့တဲ့စာမရောက်ဘူးလို့ထင်ပြီးတော့အခု Messenger ကနေထပ်ပို့တာပါတဲ့email လိပ်စာကလည်းဒီလောက်ကိုပို့ပါရဲဆိုပြီးတော့သူရေးလာတာကတော့ဟုတ်ပါတယ်မမှန်ပါဘူးအဲ့ဒါမှားနေပါတယ်နော် email လိပ်စာအမှန်က burmese@voanews.com ဖြစ်ပါတယ် burmese b u r m e s e @ v o a n e w s .
COM ဖြစ်ပါတယ်ရှင်။ဒါမှမဟုတ်ခက်ခက်ခဲအဲ့ဒါမလုပ်ဖယ်နဲ့ကျွန်မစီကိုအခုစာရေးမိတဲ့ Messenger ကနေပြီးတော့စာရေးလို့ရပါတယ်နော်။အဲကြောင့်မလို့ကျွန်မအဲ့ဒီ Messenger မှာလည်းဒီညမှာစာရေးလို့ရပါတယ်ဆိုတာလည်းပြန်ထားပေးပါတယ်။နောက်ပြီးတော့ကျွန်မရဲ့ရို DVOE ရဲ့ email လိပ်စာကိုလည်းထည့်ပြီးတော့ရေးထားပေးလို့ရပါတယ်။ Messenger သုံးလို့အဆင်ပြေနေရင်တော့ Messenger ပဲလွယ်လွယ်ကူကူသာပို့လိုက်ပါ။မြန်မာပြည်ကပေးစာများအစီအစဉ်မှာလည်းအလင်းတင်းတယ်လို့ဖော်ပြပေးတယ်လို့မျိုးကျွန်မဒီ Messenger ကနေပြီးတော့လည်းတိုက်ရိုက်တော်ရရှင်နေမေးလာတာတွေကိုဖြေချပေးပါတယ်နော်။စာရီကိုအမြဲတမ်းနားထောင်ပြီးတော့ကျမစီကိုအပတ်စဉ်လိုလိုစာရေးတဲ့မက်ဆန်နာကလည်းဒီတစ်ပတ်စာရေးလာပြန်ပါလေ
။မဲဟိတနာကျော်ရှင်ကျမနားထောင်ရတဲ့ VOA ရဲ့သတင်းကြေညာချက်မှာကြားလိုက်ရတာကမြန်မာပြည်မှာမြင်းကလေးပြက်ရွေကျော်၅ခုလို့ကြားလိုက်ရပါတယ်။ဒါကြောင့်ပါဥတီမောင်တန်းရဲ့ဆူတောင်းပေးတဲ့မြစ်တာတရားကိုသတင်းနားထောင်နေတဲ့ VOA သောတာရှင်အပေါင်းကပီတိဖြစ်ကြမှာအသေးချာပါပဲ VOA ရေ။ကျမတို့မြန်မာပြည်သူမိသားစုရဲ့ဆင်းရဲဒုက္ခကိုစိုးရိမ်နေတာပေါ်လွင်နေပါတယ်။ကျေးဇူးတင်ရပါတယ်။မေတ္တနာကြော်ထုတ်လွှင့်ပေးတဲ့တတ်တန့်ရောင်သတင်းလွှာမှာလန်ဒန်ကဘုရင်မကြီးရဲ့မွေးနေ့ကိုအဆဆုံးကြားရမြင်ရမယ်လို့မျှော်နေရတာသတင်းပတ်တွေတော့ကြော်သွားပါပြီအားလျှော့လိုက်ရပါပြီဟုတ်ကဲ့စလုံးပေါင်းအမှားပါလာတဲ့ပေးစာတွေကိုဖြည့်ဆွက်ဖတ်ပြီးတဲ့နေရာမှာကျွမ်းကျင်ပါတယ်ဆိုတဲ့မေတ္တနာကြော်10မိနစ်စာသတင်းတွေကိုလည်းစိတ်ဝင်တစားအမြဲတမ်းနားထောင်ပြီးအားပေးနေပါတယ်အချိန်တွေကပို့ပြီးတော့ကြမ်းတမ်းလာနေပါတယ်အခုနေရတဲ့ပတ်ဝန်းကျင်မှာမကြာခဏဖြုတ်ပစ်နေတာတွေစိတ်လာတယ်အားလုံးကရောထွေးနေပြီViewer ရေအယောင်တွေကိုမကွဲတော့ပါဘူး။တောကြောင်တွေလက်ခမောင်းခတ်တဲ့အချိန်ပေါ့။ Viewer ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေလည်းအားလုံးကျမ်းမာရှင်လန်းကြပါစေလို့ဆုတောင်းမြတ်တာပို့တာပေးပါရစေ
။ဟုတ်ကဲ့ပါ။လက်ဆန္ဒပြောထားတဲ့ဘီရင်မာကြီးမွေးနေ့သတင်းကတော့ဒီဘီရင်မာကြီးမွေးနေ့ဖြစ်သွားတဲ့ဟာတက်တန့်ရောက်တဲ့လောက်ထုတ်လွှင့်နေနေမဟုတ်ပါဘူးရှင်။အဲ့တော့အဲ့ဒီနေ့ကလွှင့်တဲ့ရေဒီယိုသတင်းတို့နောက်ပြီးတော့နေ့စဉ်ရုပ်မြင်သံကြားသတင်းတို့မှာပါသွားလိုက်တယ်လေ။ဒါကြောင့်ကျမဒီတက်တန့်ရောက်သတင်းလောက်မှာအဟောင်းကိုထပ်ပြောသလိုဖြစ်မှာဆိုလို့တတရံသတင်းလွှာလွှင့်နေနေကြတော့အဲ့ဒီသတင်းကိုထပ်ပြီးတော့မထည့်လိုက်တာပါ။ဒါနဲ့ဒီမက်ဆန်နာသဘောကျတယ်ဆိုတဲ့တမနစ်စာသတင်းများကလည်းတပတ်တစ်ခါရေဒီယိုမှာရောရုပ်သံမှာပါထုတ်လွှင့်ပေးနေပါရဲ့နော်။ဒါပေမဲ့အဲ့လိုမျိုးတပတ်တစ်ခါမှမဟုတ်ဘဲနဲ့နောက်ဆုံးတင်တာလေးတွေကိုအမြဲတမ်းကြည့်ချင်နေဆိုရင်တော့ကျမတို့ရဲ့ website ဖြစ်တဲ့ bamis.viewnews.com ဒါမှမဟုတ်ရင်ကျမတို့ရဲ့ VOA မြန်မာ Facebook စာမျက်နှာမှာ VOA ဆိုတဲ့ tab အောက်မှာ VOA တမနစ်သတင်းဆိုတဲ့ playlist ရှိပါတယ်။ကျမတို့နေ့စဉ်နေ့တိုင်းဖြစ်ပေါ်တိုးတက်မှုဒီသတင်းတိုလေးတွေကိုတမနစ်သတင်းများဆိုပြီးတော့အဲ့ဒီနေရာတွေမှာစာရန်ထုတ်ပြီးတင်ထားပေးပါရစေ။အစီအစဉ်တွေကိုအားပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ်။ဖီယိုကိုရေးသားလာတဲ့စာရီးတွေမှာတော့နိုင်ငံရေးအမြင်တွေနောက်ပြီးတော့နိုင်စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့လူမှုကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာရီးကိုလည်းလက်ခံရရှိပါရဲ့နော်ဒီထဲကသောရရှင်တယောက်ရဲ့စာမှာတော့ဒေါ်သူဇာဝေဆိုတဲ့သောရရှင်မှာသူကတကယ်တမ်းကျတော့ကျွန်တော်တို့ VOA ကတင်ဆက်ပေးတဲ့ Facebook ကနေဖော်ပြပေးထားတဲ့သတင်းတပုတ်အောက်မှာလာပြီးတော့သူ့ရဲ့မှတ်ချက်ကိုရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကလူခွင့်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ
်လူခွင့်ရေးတွင်တွင်အော်နေကြတဲ့နိုင်ငံတွေလူတွေကိုလည်းတကယ်မကယ်ဆယ်နိုင်ကြတာဝန်းနေလိုက်တာဥပမာရိုဟင်ဂျာလူမျိုးအဖြစ်လိုပ
ါမြန်မာနိုင်ငံမှာလူခွင့်ရေးချုပ်ဖောက်ခံနေရတာတွေကိုနိုင်ငံတကာကဘာမှလုံးဝပေးနိုင်တော့ဘူးလားဆိုပြီးတော့သူအခုလိုမျိုးကြံရမြားကျွန်တော်တို့ရဲ့ဒီသတင်းထုတ်လွှင့်မှုအောက်မှာလာပြီးတော့ရေးလာတာဖြစ်ပါတယ်နော်ရေဒီယိုကိုအဖေအမြဲဖွင့်လို့အမေဘိုက်ကလေးက VOA ကိုနားဆင်လာတာအခုအသက်35နှစ်ရှိပါပြီအခုတော့ဖုန်းနဲ့ပါဆက်ပြီးတော့နားဆင်နေပါတယ်ဆိုတဲ့သောရရှင်ကထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတူဖြစ်ပါတယ်သူကစုစုပေါင်းစာရေးတာ3ငါပဲရှိသေးတယ်ဆိုပြီးတော့အခုတော့စာရေးစက်တိုက်ရေးလာတာတွေ့ရပါတယ
်အိမ်မှာယွာမှာကိုယ်နိုင်ငံမှာအလောက်ကင်ကရှာပါကုံချောဇင်းတို့ကမြင့်ပြည်တွင်းကုံညာဇေးမရလို့ပြည်ပကိုနီလန်မျိုးစုံနဲ့တွားကြပြန်တော့လေ MOU ကိုခဏထားပြီးတော့ခိုးလန်းကတွားမယ်ဆိုရင်လေထိုင်းဆိုအနည်းဆုံး75သိန်းမလေးဆိုရင်23သိန်းကုန်တာလေဒါဒီမဲ့လားဆိုတော့အသက်နဲ့ဘဝကိုရင်းပြီးတော့တွားရတာပါငွေသိန်းပေါင်း10ချီကုန်ကြခံပြီးတော့မှတွားပြီးတော့ကြုံခံရတာမလေးကထိုင်းထက်တော့တာပါတယ်ငွေဈေးကဆစိတ်တက်အဆုံးထိုင်းမှာကအထောက်ထားရှိရှိမရှိရှိအလုပ်သမားတွေကိုနှိမ်ကိုနှိမ်တာပါမလေးမှဆိုရင်အကျင့်နဲ့စိတ်တက်ပိုင်းကကောင်းပုံပါတယ်အလုပ်သမားတွေကိုငွေညှစ်အနိုင်ကျင့်နဲ့ရဲနဲ့ချင်းချောက်တာမျိုးလည်းမရှိတာမို့လို့ထိုင်းကိုမတွားဘဲနဲ့မလေးကိုပဲတွားကြဖို့အကြံပြုပြရစီရင်မာတော့ထိတိမိမိကိုရင်းစေခြင်းပါတယ်ကျွန်တော်ကတော့ထိုင်းမှမလေးကိုသွားပါဦးမယ်ပြပအလုပ်ထွက်လို့မဲ့သူကလည်းထိုင်းကိုပဲအားထားမနေပါနဲ့တော့လို့တိုက်တွန်းပြရစီဗျာထိုင်းရင်းနဲ့မြန်မာနိုင်ငံသားတချို့ပူးပေါင်းလှုပ်ရှားတွေကတော်တော်များလာပါပြီကိုရင်ကြုံတွေ့ခဲ့ရတာပါကက်တင်ရှင်လူလူနဲ့ပါသတိကြီးကြီးထားစရာကြီးတွေပါလာပြီဗျာ
ထိုင်းမှာရှိကြတဲ့အမျိုးတွေအားလုံးသတိထားကြပါလို့အသိပေးပါစေ
။ဒီတော့ရှင်ကမလေးကထိုင်းထက်တော့တာပါတယ်ဆိုပြီးရေးလာတာပါ။ဒါပေမဲ့ကျမတို့လည်းမကြာခဏပဲဒီမလေးရှားမှာတွားပြီးအလုပ်လုပ်တဲ့မြန်မာနိုင်ငံသားတွေတော်တော်ဒုက္ခများကြရတဲ့သတင်းတွေကိုမကြာခဏထုတ်လွှင့်ရပါတယ်နော်။အဲ့လိုလူတွေလည်းမကြာခဏဆက်သွယ်လာပြီးတော့ရင်ဖွင့်ရေးသားလာကြတာတွေရှိပါတယ်ရှင်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမှန်ကောင်းမှုအဆင်ပြေတဲ့သတင်းတစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်။ပြည်မြန်မာပိုင်းသွားရှင်နေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်
မိုင်းတန်နာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ရအပြီးမှာတော့မတ်ညွညွလွင်တင်ဆက်မဲ့သတင်းတွေတဲကသုဒအစီအစဉ်မှာဒီတစ်ပတ်ဘာတွေကိုနားဆင်ရမလဲကြည့်အောင်ပ
ါ။ကမ္ဘာနိုင်ငံတချို့မှာမွေးဖွားနေထိုင်ကြသူတွေဟာကိုမိခင်နိုင်ငံရဲ့စီးပွားရေးလူမှုရေးပညာရေးနိုင်ငံရေးစတဲ့အခြေအနေတရက်ရက်နဲ့အကြောင်းမျိုးမျိုးကြောင့်မိမိမွေးရဇာတိနိုင်ငံတွေကိုဆွန့်ခွာပြီးအခွင့်အလမ်းပုံမှုကောင်းမွန်တဲ့လူမှုဘဝတွေငြိမ်းချမ်းနိုင်တဲ့နေရာဒေသနိုင်ငံတွေကိုတရားဝင်ခီးလန်းတွေကပဲဖြစ်ဖြစ်တရားမဝင်ခီးလန်းတွေကပဲဖြစ်ဖြစ်ရေကြီးရာမျက်နှာရှာဖွေရင်းရွှေ့ပြောင်းအခြေချနေထိုင်ကြပါတယ်။သူတေသနာပြုစည်းစရာတွေအရတော့ကမ္ဘာကပ်ယောဂဘေးကြီးမကြရောက်မီအချိန်2019နှစ်ကုန်ပိုင်းလွန်အထိကမ္ဘာပေါ်မှာနေရစွန့်ခွာရွှေ့ပြောင်းနေထိုင်ကြသူတွေဟာခန့်မှန်းကြီး282တန်းနီးပါးရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်သူလူဦးရေအထက်ကတဝက်ကျော်140တန်းဟာဥရောပနဲ့အမေရိကတိုက်မြောက်ပိုင်းအမေရိကန်ပြည်ထောင်စုကနေဒါစတဲ့နိုင်ငံတွေမှာအခြေချနေထိုင်ကြပါတယ်။ကမ္ဘာလူဦးရေရဲ့ 3.5% ခန့်လုံးဟာမိမိနိုင်ငံကနေတခြားနိုင်ငံတစ်ခုမှာရွှေ့ပြောင်းအခြေချနေထိုင်သူတွေဖြစ်တယ်လို့ IOM လို့ခေါ်တဲ့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကြီးကပြောပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်သူတွေထဲမှာမိမိဘဝတိုးတက်ဖို့အတွက်အလုပ်ကိုင်းအတွက်ကိုယ်ဆန္ဒအရရွှေ့ပြောင်းနေထိုင်သူတွေပါတယ်လို့စစ်မဲ့ဘေးဒဏ်နဲ့သဘာဝဘေးဒဏ်တွေကြောင့်အာရမရွှေ့ပြောင်းခံကြရတဲ့ဒုက္ခတွေတွေလည်းပါဝင်ပါတယ်။အလုပ်အကင်အတွက်တခြားနိုင်ငံတစ်ခုခုကိုရွှေ့ပြောင်းနေထိုင်သူရွှေ့ပြောင်းအလုပ်သမားတွေကကမ္ဘာပေါ်ကရွှေ့ပြောင်းအခြေချနေထိုင်သူအလုံးရဲ့၃ပုံ၂ပုံရှိပြီးတော့တခြားအကြောင်းအရာတစ်ခုခုကြောင့်ရွှေ့ပြောင်းနေထိုင်ရသူတွေက၃ပုံ၁ပုံရှိပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြသူတွေထဲမှာ52ရာခိုင်နှုန်းကအမျိုးသားတွေဖြစ်ပြီး48ရာခိုင်နှုန်းကမိန်းကလေးတွေဖြစ်ကြပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြတဲ့အထက်မှာကလေးငယ်တွေက30တန်းလောက်ပါဝင်ပါတယ်။
အလုံးလုံးကိုင်းနိုင်တဲ့အရွယ်ကြီးဖြစ်တဲ့အသက်20ကနေ64နှစ်အထိကအများဆုံးဖြစ်ပြီး84ရာခိုင်နှုန်းရှိပါတယ်။နိုင်ငံတစ်ခုကနေတစ်ခုပြောင်းရွှေ့အခြေချရင်းမိခင်နိုင်ငံရဲ့နိုင်ငံသားအသိအမှတ်ပြုမှုလဲပြက်ပြဲတခြားနိုင်ငံတစ်ခုခုရဲ့နိုင်ငံသားအဖြစ်လဲမရရှိသေးတဲ့နိုင်ငံမဲ့ဖြစ်နေသူတွေလဲကမ္ဘာပေါ်မှာခက်မှန်းကြီးလေးသန်းကျော်ရှိနေတာပါ။ဒီလိုနိုင်ငံမဲ့လေးသန်းကျော်ထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံကအများဆုံးဖြစ်ပြီးမြန်မာနိုင်ငံကတော့ဒုတိယအများဆုံးဖြစ်တယ်လို့ IOM ရဲ့အချက်လက်တွေမှာဖော်ပြပါတယ်။စီးပွားရေးပိုပြီးကောင်းမွန်ဖို့အလုပ်အကိုင်ရရှိဖို့ပညာသင်ကြားဖို့မိသားစုနဲ့ပြန်လည်တွေ့ဆုံနိုင်ဖို့ဆိုတဲ့အချက်တွေအပါအဝင်အကြောင်းမျိုးမျိုးနဲ့ကိုမွေးဖွားရာနိုင်ငံကနေတခြားပိုပြီးအခွင့်အရေးသာတဲ့နိုင်ငံတွေကိုပြောင်းရွှေ့နေထိုင်သူတွေထဲမှာအိန္ဒိယနိုင်ငံသားတွေကကမ္ဘာပေါ်မှာအများဆုံးဖြစ်ပါတယ်။နောက်ဆုံးရယူထားတဲ့စီးရင်စရာတွေအရတော့အိန္ဒိယနိုင်ငံသား18တန်းခွဲဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ကြပါတယ်။အိန္ဒိယနိုင်ငံပြီးရင်တော့မက္ကဆီကို၊ရုရှား၊တရုတ်၊ဘင်္ဂလားဒေ့ရှ်၊ဆီးရီးယား၊ပါကစ္စတန်၊ယူကရိန်း၊ဖိလစ်ပိုင်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကနိုင်ငံသားတွေဟာတခြားနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်မှုအများဆုံးဖြစ်ကြပါတယ်။အကြောင်းမျိုးမျိုးနဲ့ရွှေ့ပြောင်းလာသူတွေကိုအများဆုံးလက်ခံထားတဲ့နိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတခြားနိုင်ငံမှာမွေးဖွားပြီးလာရောက်အခြေချနေထိုင်ကြတဲ့သူပေါင်း48တန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုပြည်ရဲ့ရွှေ့ပြောင်းလာသူတွေအများဆုံးရှိတဲ့တခြားနိုင်ငံတွေကတော့ကနေဒါ၊ဆော်ရီအာရေဗျ၊ UK, UAE, ပြင်သစ်၊ဂျာမနီ၊ဩစတြေးလျ Spain နဲ့ရုရှားနိုင်ငံတွေပဲဖြစ်ကြပါရဲ့ရှင်
။မင်းညိုလွင်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့သတင်းတွေကသုတအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုတင်ပြပါမယ်။အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းတောင်ဘက်ကရွာတရွာမှာမိချောင်းကြီးတစ်ကောင်ကိုတားအဖနှစ်ယောက်ကကျိုးကွင်းဆွတ်ပြီးတော့ဖမ်းလိုက်ပါတယ်။အမေရိကန်ကယ်လီဖိုးနီးယားမှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့ကမ္ဘာရုပ်အဆိုးဆုံးခွေးပြိုင်ပွဲမှာ Happy Face ဆိုတဲ့ခွေးလေးကအနိုင်ရသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငင်းညံ့တဲ့မက်ခင်ဖြူထွေးကပြောပြမှာဖြစ်ပါတယ်ဗျာ
အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းတောင်ဘက်ကရွာလေးတွေရမှာမိချောင်းကြီးတစ်ကောင်ကိုရွာကန်တားဖားနှစ်ယောက်ကျိုးခွေးစုပြီးခံလိုက်ကြပါတယ်လူတွေအတွက်လည်းအန္တရာယ်ရှိနေစဉ်လူနေမှုလုပ်ငန်းတွေလည်းအနှောက်အယှက်ဖြစ်လာနိုင်တဲ့အတွက်အခုလိုဖမ်းဖို့အရေးစွန်ဆုံးဖြတ်လိုက်ရတာလို့ဖားခင်ဖြစ်သူဦးစမန်ကပြောပါတယ်။အသက်53နှစ်အရွယ်ဦးစမန်နဲ့တားဖြစ်သူ14ပြည့်ကျော်တဲ့မိသားကြီးကိုကျိုးအလုံးခတ်သေးသေးလေးနဲ့ဖမ်းတဲ့ဗီဒီယိုကဆိုရှယ်မီဒီယာမှာလူကြီးများသွားတာပါ။မိသားကြီးကသူ့တို့ရွာမှာရှောက်သွားနေတာနှစ်ရက်လောက်အကြာမှာဖမ်းဖို့ဆုံးဖြတ်လိုက်တာလို့လည်းပြောပါတယ်။ဒီတိုင်းထားလိုက်လို့ကုန်းမော်တက်နေရင်လေကွင်းလေးစီလဲသွားလို့မရအရန်လဲအနေများမယ်နောက်ပြီးကျွန်တော်တို့ဖမ်းလေးရှိတဲ့မြောင်းလေးစီကိုရောက်သွားရင်လူတွေဒုက္ခရောက်မှာမို့ဖမ်းလိုက်ရတာပါလို့ပြောပါတယ်မိเจ้าက14ပေကျော်အရှိရှိတယ်လို့ဒေသခံတဘာဝရင်းမြစ်ထိန်းသိမ်းရေးဌာနကပြောပါတယ်အဲ့ဒီမိเจ้าကိုသူတို့ထရက်ကားနဲ့တဲပြီးတောထဲကိုပြန်လွတ်ပေးလိုက်ပါတယ်ရှင
်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့ကမ္ဘာရုပ်အဆိုးဆုံးခွေးပြိုင်ပွဲမှာ Mr. Happy Face ဆိုတဲ့ခွေးလေးအနိုင်ရသွားပါတယ်။ကာယောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။ Arizona ပြည်နယ် Flagstaff မြို့ကအသက်48နှစ်အရွယ်ပိုင်ရှင်ဖြစ်သူ Janetta Benelli က Mr. Happy Face ရဲ့ပိုင်ရှင်ဖြစ်ပါတယ်။ကမ္ဘာရုပ်အဆိုးဆုံးခွေးလေး Mr. Happy Face ကိုတလေးဆန်စောင့်ရှောက်ရေးဂေဟာကကယ်တင်ထားတာဖြစ်ပြီးတော့သူ့အတွက်စိတ်ချမ်းသာမှုကိုပေးတဲ့အတွက်ကမ္ဘာချစ်စရာအကောင်းဆုံးခွေးကလေးဖြစ်တယ်လို့ပိုင်ရှင်ဖြစ်သူဘနန်လီကပြောပါရယ်ခွေးကလေးဟာအသက်18နှစ်ရှိနေပြီလို့ခန့်မှန်းရပြီးတော့အမွှေးမရှိတဲ့ခန္ဓာကိုယ်မှာဝက်ချံတွေပေါက်နေတဲ့အပြင်ခေါင်းဖြူဖြူမိုဟော့ပုံစံသဘင်နဲ့ခေါင်းဆောင်ဆောင်ခွေးကလေးဟာရှာလဲတိတ်လိထွက်နေတာပါဒီခွေးကလေးရုပ်ဆိုးတာကိုဒိုင်လူကြီးအကဲဖြတ်တွေရောပရိသတ်ကြီးကပါတညီတညွတ်ထဲလက်ခံပြီးပထမဆုပေးခဲ့ကြပါရယ်White Tan ဆိုတဲ့အသက်6နှစ်အရွယ် Pekingese ခွေးကလေးဟာဒုတိယဆုရသွားပြီးတော့ပထမရသွားတဲ့ခွေးကလေးနဲ့ပုံစံတူသလိုခေါင်းကအမွှေးတွေဟာခန္ဓာကိုယ်ထက်များနေပြီးသွားလည်းမရှိပါဘူးတတိယနေရာကိုတော့အသက်12နှစ်အရွယ် Monkey ဆိုတဲ့ခွေးကလေးကရသွားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနယူးယောက်မြို့က Riverside ဖမ်းဦးရင်ထဲမှာပေါင်းမြက်တွေနဲ့အပင်တွေကိုရှင်းဖို့စိတ်တွေကိုအသုံးပြုနေပါတယ်ဓာတ်ရုပ်စီးရီတွေမတုံးပဲတောထနေတဲ့အပင်တွေနဲ့မြက်တွေကို
တဘာဝနီးအတိုင်းစိတ်တွေတုံးပြီးရှင်းလာပါနယူးယောက်ပြည်နယ် Ryan Beck စိတ်ချံကစိတ်တွေဖြစ်ပြီးတော့စုစုပေါင်းအကောင့်20လောက်ကိုခေါ်လာတာပါပေါင်းမြက်တွေနဲ့အပင်တွေကိုရှင်းပြရင်တော့ဒေသခံအပင်တွေနဲ့မြက်တွေကိုပြန်ဆိုင်ဖို့လည်းစီစဉ်ထားပါတယ်ဒေသခံမျိုးရင်းအပင်တွေကမြေကြီးကိုပိုကောင်းကောင်းထိန်းထားနိုင်ပြီးတော်ရဲတရိတ်ဆန်တွေအတွက်လည်းနေထိုင်စရာနေရာကောင်းကိုဖန်တီးပေးနိုင်ပါတယ်လို့ Riverside ပန်းဦးရင်ထိမ့်သိရေးအဖွဲ့ယာယီဥက္ကဋ္ဌဂျွန်ဟာရူကပြောပါတယ်လူတွေအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ Poison Ivy လို့အပင်တွေတခြားမလိုလားတဲ့အပင်တွေကိုစိတ်ကတိတ်ကြိုက်တယ်လို့လည်းပြောပါတယ်အဲ့ဒီစိတ်အကောင20ထဲမှာ4កောင်ဟာလူရသည်4လလုံးဒီပန်းကြံထဲမှာနေထိုင်မှာဖြစ်ပြီးတော့တစ်ဧကကျဲတဲ့ပန်းကြံကိုရှင်းလင်းပေးမှာပါရှင်
အမေရိကန်နိုင်ငံမန်ဆာချူးဆက်ပြည်နယ်ကဂလော့စတာမြို့မှာပြီးခဲ့တဲ့အပတ်ကနှစ်စဉ်ကျင်းပမြန်ဖြစ်တဲ့ချောတိုင်လျှောက်ပွဲကိုကျင်းပခဲ့ပါတယ်။ကပ်ရောဂါကြောင့်နှစ်နှစ်ကြာရန်နာထားခဲ့ရပြီးမှအခုမှဒီပွဲကိုပြန်ကျင်းပနိုင်တာပါ။မြန်မာပြည်ကကျင်းပတဲ့ချောတိုင်တပ်ပွဲတွေနဲ့မတူတာကတော့ချောတိုင်ကိုလေထဲမှာတဲတဲထောင်ထားတာမဟုတ်ပဲပင်လယ်ဘက်ကိုမျက်နှာမှုပြီးတော့အလျားလိုက်ချထားတာပါ။အဲ့ဒီတိုင်ပေါ်မှာချောစီတွေတုံလင်းထားပြီးတိုင်ထိပ်မှာတော့အလံဆိုင်ထားပါတယ်။အမေရိကန်ချောတိုင်လျှောက်ပွဲမှာတော့အဖွဲလိုက်အလံကိုရယူဖို့ကြိုးစားရတာမဟုတ်ပဲလူတယောက်ချင်းစီကချောတိုင်ကိုဖျက်ပြီးအလံကိုရအောင်ကြိုးစားရတာပါအခုလိုချောတိုင်လျှောက်ပွဲဟာအီတလီနိုင်ငံကရွှေပြောင်းလာသူတွေရဲ့ဒလေထုံးစံဖြစ်နိုင်တယ်လို့ပါဝင်ရှင်ပြိုင်သူတဦးကပြောပါတယ်ဒီနှစ်မှာတော့အန်တိုနီနိုဗယ်လိုဆိုသူကအလံကိုရအောင်ယူနိုင်ခဲ့ပါတယ်အနိုင်ရသူအနေနဲ့ခြေထောက်နဲ့မြေကြီးထိစရာမလိုတဲ့အတွက်တခြားသူတွေကသူ့ကိုထမ်းပြီးမျိုးပတ်အောင်ပွဲခံခဲ့ပါတယ်ခင်ဗျာ
သူစားဆမ်းရတဲ့သတင်းတွေကိုနားဆင်ခဲ့ရတာပါခင်ဗျာ VOR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာရင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့ VOR ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာစစ်ကောင်စီရဲ့ပြည်သူတွေအပေါ်ဖိနှိပ်မှုကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြစ်တင်ရှုံချခဲ့တယ်လို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ဖို့တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေကဝိုင်းဝန်းဖိအားပေးဖို့နဲ့မနစ်ကရထားတဲ့အာဆီယံဘုံသဘောတူညီမှုအတိုင်းလှုပ်ဆောင်ဖို့တနင်္ဂနွေနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအကြမ်းဖက်ပြီးတော့အာဏာသိမ်းယူမှုမတိုင်ခင်ကလိုမျိုးအခြေအနေမျိုးပြန်ရောက်ဖို့တရုတ်နိုင်ငံကဘလောက်စိတ်ဝင်စားမှုရှိတယ်ဆိုတာနဲ့မြန်မာနိုင်ငံဒီမိုကရေစီပြန်လည်ဖော်ဆောင်ရေးအတွက်တရုတ်မှာတာဝန်ရှိတယ်လို့ဝန်ကြီးဘလင်ကင်ကထိုင်းနိုင်ငံမကောက်မြို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကမြန်မာအရေးဝိုင်းဝန်းအဖြစ်ရှင်းနိုင်ဖို့မနစ်ကပဲပုံသဘောတူညီမှု900ချမှတ်နိုင်ခဲ့ပေမဲ့အပေါင်းလက္ခဏာဆောင်တဲ့တိုးတက်မှုတွေမတွေ့ရဘူးလို့လည်းထောက်ပြသွားပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းဆာဂျီပြာမြို့ကငါးထပ်အဆောက်အုံတစ်ခုကိုတနင်္ဂနွေနေ့မှာရုရှားကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ15ဦးသေဆုံးပြီးတော့နောက်ထပ်နဒါဇင်လောက်အပြုတ်ပြက်ပုံတွေအောက်မှာပိတ်မိနေနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ပိတ်မိသူတွေကယ်တင်နိုင်ရေးကိုလည်းလှုပ်ဆောင်နေကြပါတယ်ရုရှားတပ်တွေကတော့ယူကရိန်းစစ်ဘက်ဆိုင်ရာကိုသာပြစ်မှတ်ထားတယ်လို့ပြောနေပေမဲ့လို့စနေနေ့ညဒုံးကျည်နဲ့တိုက်ခိုက်မှုကပြီးခဲ့တဲ့သတင်းမှတ်တွေအတွင်းနောက်ဆုံးတိုက်ခိုက်မှုဖြစ်ပြီးတော့အရက်သားအမြောက်အများသေဆုံးခဲ့ရတာပါအနည်းဆုံးလူ19ဦးသေဆုံးစေခဲ့တဲ့ဂျွန်လာနောင်မက်ကခရမချွတ်မြို့ကဈေးဝယ်ဆန္ဒတိုက်ခိုက်မှုနဲ့တောင်ပိုင်းကအူဒီဆာမြို့အပန်းဖြေရိတ်တာကိုတီလာဆန်တိုက်ခိုက်မှုတွေအပြီးအခုမြို့တိုက်ခိုက်မှုဖြစ်လာတာဖြစ်ပါတယ်ဆိုရီအာရေဗျနိုင်ငံရဲ့တရားဝင်တပ်မဆက်ဆံရေးထူထောင်သွားမယ်လို့မျှော်လင့်ထားကြောင်းအစ္စရေးဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။ကြီးရပိုင်းနဲ့အစ္စရေးနဲ့ဆိုရီနိုင်ငံတွေကိုအမေရိကန်သမ္မတအဂျိုးဘိုင်ဒန်အလဲအပတ်မရောက်လာခင်အခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အစ္စရေးနဲ့ဆိုရီနိုင်ငံတို့ဟာခုချိန်နဲ့တရားဝင်တပ်မဆက်ဆံရေးလမ်းကြောင်းမရှိပေမဲ့ဒေတာရင်းပုံရံတို့ဖြစ်တဲ့အီရန်နဲ့ပတ်သက်လာရင်တော့လုံခြုံရေးအရာလိုအပ်စွာပူးပေါင်းဆောင်ရွက်မှုတွေရှိနေကြတာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။မြန်မာပြည်ရဲ့တနင်္လာနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုခင်မောင်စိုးမင်းဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Jonah Cumming တို့ဖြစ်ကြပါတယ် VOA ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ24 40 51နဲ့လှိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်ပြည်သားအားလုံးပေးကင်းပြီးတော့လုံခြုံအေးချမ်းတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.